မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်မတ်လ10ရက်နေ့တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မကတော့သင်္ကီထိုက်ပါဒီကနေ့အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားပါမယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုမမိုးပြူနဲ့အတူကြီးညာပေးသွားမှာပါရုရှားတိုက်ခိုက်ခေါင်းဆောင် Boris Nemtsov တပ်ခံမှုနဲ့ပတ်သက်ပြီးလူ9ဦးကိုတရားရုံးတင်ဖမ်းဆီးစစ်ဆေးခဲ့တာကမ္ဘာပေါ်ကအရက်ဆက်အကြမ်းတမ်းဆုံးစစ်သည်ကြအဖွဲ့နှစ်ဖွဲ့အကြမ်းဖက်မှုတွေပူးပေါင်းလှုပ်ဆောင်သွားဖို့ရှိနေတာနောက်ဒီဒုတိယကမ္ဘာစစ်ပြီးဆုံးခြင်းအထိမ်းအမှတ်အနည်း80ပြည့်စည်းပြအခမ်းအနားကိုတက်ရောက်မဲ့နိုင်ငံတကာခေါင်းဆောင်တွေအားလုံးကိုကြိုဆိုသွားမှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်တာဒီအကြောင်းထိတ်တန့်ရောက်သတင်းတွေကိုတင်ပြဖို့ရှိပါတယ်မတ်တန်ကြီးထိုက်ခင်ဗျာ
ကောင်းပါပြီရှင်သတင်းနဲ့ပြီးမှာတော့လေဗရန်ကကျောင်းသားတွေရဲ့တပိတ်တိုက်ပွဲနောက်ဆုံးရအခြေအနေကိုတင်ပြပေးဖို့ရှိတယ်လို့ဒီနောက်မှာတော့ဒီနှစ်နှောင်းပိုင်းမှာကျင်းပမယ်လို့မြန်မာအစိုးရပြောဆိုထားတဲ့ရွေးကောက်ပွဲအပေါ်ကအမြင့်သဘောထားတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးညံဝင်းနဲ့တွေ့ဆုံမေးမြန်းခန်းကိုလည်းတင်ပြပေးဖို့ရှိပါတယ်ရှင်ဒီအကြောင်းကိုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာနားဆင်ကြရမှာဖြစ်ပါတယ်ဒီနောက်မှာတော့ပတ်စဉ်ကဏ္ဍတွေဖြစ်တဲ့ပြည်တွင်းသုံးသက်ချက်အစည်းအဝေးတက်ကြီးစကားတို့ကိုနားဆင်ကြရဖို့ရှိတယ်လို့တော်ရရှင်တို့ VOA ကိုရေးသားပေးပို့ကြတဲ့ပေးစာတွေကိုလည်းပြန်ကြားပေးဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တက်ရောက်သတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကခြေညာပေးကြပါအောင်ရှင်
ရုရှားတိုက်ခိုက်ခေါင်းဆောင် Boris Nemtsov ကိုတတ်မှုနဲ့ချက်ချင်းညာအမျိုးသားနှစ်ဦးကိုဒီကနေ့မှာရုရှားအာဏာပိုင်တွေကတရားစွဲဆိုလိုက်ပြီး Kremlin အနီးလှုပ်ကြံခံရမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့တခြားသုံးဦးကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ရုရှားသမ္မတရဲ့ပြင်ပတ်ဦးဖြစ်တဲ့ February 29ရက်နေ့မှာလှုပ်ကြံခံရတဲ့ဒီ Boris Nemtsov တတ်ခံရတဲ့အမှုကိုဆက်လက်စုံစမ်းစစ်ဆေးဖို့အဲ့ဒီဖမ်းဆီးထားတဲ့သူ9ဦးကိုတရားရုံးကိုဒီကနေ့ခေါ်ဆောင်လာခဲ့တာပါ။ရုရှားတိုက်ခိုက်ခေါင်းဆောင် Boris Nemtsov ကိုတတ်ခဲ့သူလို့တန်လျာရှိသူ2ဦးတည်းကတဦးဟာတဦးဖြစ်တဲ့ဇာဦးဒါတာယက်ဖာချေချင်ညာရဲဌာနရဲ့လက်ထောက်အကြီးအကဲဖြစ်ပြီးအန်ဇော့ဂူဘာရှက်ကတော့မော်စကိုမှာရှိတဲ့လုံခြုံရေးကုမ္ပဏီကဝန်ထမ်းတဦးဖြစ်ပါတယ်။သမရပူတင်နိုင်ငံအကြီးအကဲရာထူးကိုတာဝန်ယူခဲ့တဲ့လွန်ခဲ့တဲ့15နှစ်ကစလို့သူယုံဆက်ရာ Kremlin နန်းတော်အနီး February 29ရက်နေ့မှာအထင်ကရအတိုက်ခံခေါင်းဆောင်တဦးဖြစ်တဲ့ Boris Nemtsov အသက်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာပေါ်ကအရက်ဆက်အကြမ်းတမ်းဆုံးစစ်သွေးကြွအဖွဲ့နှစ်ဖွဲ့အကြမ်းဖက်မှုတွေပူးပေါင်းလှုပ်ဆောင်သွားပေါ်ရရှိနေပါတယ်။နိုင်ဂျီးရီးယားနိုင်ငံကဘိုကိုဟာရမ်ခေါင်းဆောင်အဘူဘာကာရှက်ကာက ISIS အဖွဲ့ခေါင်းဆောင်အဘူဘာကာအယ်ဘာဂဒါဒီကိုဘယ်လိုအခြေအနေမျိုးမှာပဲဖြစ်ပါစေသစ္စာခံသွားမယ်ဆိုပြီးတော့ပြောဆိုထားတဲ့အသံပိုင်းထွက်ပေါ်လာတာပါ။စစ်သွေးကြွတွေကိုလေ့လာစောင့်ကြည့်နေတဲ့ site အဖွဲ့က ISIS အဖွဲ့ကိုသစ္စာခံသွားမယ်လို့ဘိုကိုဟာရမ်အဖွဲ့ကပြောကြားခဲ့တယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်။ဒီအကြမ်းဖက်အဖွဲ့တွေဟာသူတို့ကိုယ်ပိုင်အစ္စလာမ်ဥတွေပြဋ္ဌာန်းဖို့ကြိုးစားနေတာဖြစ်ပြီးအရက်ဆက်ဆုံးနိလန်းတွေကိုအသုံးပြုပြီးတော့သူတို့ရဲ့ရည်မှန်းချက်အထမြောက်ဖို့ဆောင်ရွက်နေတာလည်းဖြစ်ပါတယ်။မနေ့ကစနေနေ့မှာဘိုကိုဟာရမ်အဖွဲ့ရဲ့အမာဂန်နယ်မြေဖြစ်တဲ့မဒူဒါဂရီမြို့ငါးစီးတန်းထဲမှာဒီအဖွဲ့ကလှုပ်ဆောင်တာလို့တန်လျာရှိတဲ့ဘုံဖောက်ခွဲမှုမှာလူပေါင်း90လောက်သေဆုံးပြီး140လောက်ဒဏ်ရာရခဲ့ပြီးအခုလိုကြီးညာချက်ထွက်လာတာပါစနေနေ့မှာကျင်းပခဲ့တဲ့ဟန်ပြရွေးကောက်ပွဲအပြီးဘိုကိုဟာရမ်အဖွဲ့အပေါ်အစိုးရရဲ့ကင်တွဲဆောင်ရွက်မှုနဲ့ပတ်သက်ပြီးဒေါသထွက်နေကြတဲ့နိုင်ဂျီးရီးယားပြည်သူတွေဟာလူမှုဘဝပိုပြီးလုံခြုံရေးနဲ့ဒီလကုံမှာကျင်းပမယ်သမရရွေးကောက်ပွဲတန်ရှင်းမျှတမှုရှိဖို့အရေးတောင်းဆိုခဲ့ကြပါတယ်
မာလီနိုင်ငံမြောက်ပိုင်းကကုလသမဂ္ဂစခန်းအနီးဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်ကုလညီညာရေးထိန်းသိမ်းတပ်ဖွဲ့ဝင်တဦးကြာဆုံးပြီးနှစ်ဦးသေဆုံးသွားပါတယ်။ဒီဒုံးကျည်ကြောင့်တပ်ဖွဲ့ဝင်10ဦးထိခိုက်ဒဏ်ရာရပြီးစခန်းအပြင်ကအရက်သား4ဦးလောက်လည်းဒဏ်ရာရခဲ့ပါတယ်။ဒီကနေ့မနေ့ဆော်ပိုင်းကတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပါဘူး။မာလီမြို့တော်ဘမာကိုကစားတောက်ဆိုင်တစ်ခုအတွင်းတနတ်သမားတဦးကပြစ်ခတ်ခဲ့တာကြောင့်အနည်းဆုံးလူ9ဦးသေဆုံးသွားပြီးအတော်များများဒဏ်ရာရခဲ့ပြီးနောက်တနေ့မှအခုလိုဒုံးကျည်နဲ့ပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။
အမေရိကန်နိုင်ငံရဲ့အသားအရံခွဲခြားမှုတိုက်ဖျက်ရေးလှုပ်ရှားမှုသမိုင်းမှာအရေးပါတဲ့အလဘားမားပြည်နယ်ဆယ်မန်မြို့လမ်းလျှောက်ချီတက်ဆန္ဒပြပွဲ250ပြည့်အခမ်းအနားဖြင့်စနေနေ့ကကျင်းပတဲ့ပွဲမှာသမ္မတဘရက်အိုဘားမားတက်ရောက်မင်းငွန်းပြောကြားခဲ့ပြီးတိုက်ပြည်ပိုကောင်းဖို့အတွက်အမေရိကန်နိုင်ငံသားအားလုံးလက်တွဲလှုပ်ဆောင်ကြဖို့တိုက်တွန်းသွားပါတယ်။သွေးစွန်းတဲ့တင်းငွေလိုလည်းသိကြတဲ့အလဘားမားပြည်နယ်ဆယ်မာကနေမွန်ဂိုမာရီအထိနိုင်ငံသားအခွင့်အရေးတောင်းဆိုချီတက်ပွဲ250ပြည့်အခမ်းအနားမှာပြောတဲ့မိန့်ခွန်းထဲမှာလူသားတွေရဲ့တန်းတူအခွင့်အရေးအတွက်တောင်းဆိုတိုက်ပွဲဝင်မှုတွေ အခုချိန်ထိမအောင်မြင်သေးဘူးဆိုတာကိုသမ္မတအိုဘားမားကအတိအမှတ်ပြုပြောဆိုပြီးတစ်ချိန်တည်းမှာပဲဒီပြဿနာနဲ့ပတ်သက်လို့ပြောင်းလဲတိုးတက်မှုလုံးဝမရှိသေးဘူးလို့ပြောဆိုမှုတွေကိုတော့သူကလက်မခံပဲပေးချခဲ့ပါတယ်။အဲ့ဒီခန်းနာမှာသမ္မတအိုဘားမားကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လဲမိန့်ခွန်းတည်းမှာထည့်ပြီးပြောဆိုသွားပါတယ်။မြန်မာနိုင်ငံကလူငယ်တွေဟာစစ်တပ်အုပ်ချုပ်ရေးကိုလက်မြောက်အရှုံးပေးမဲ့အစားအချင်းတောင်တွေတဲကိုတွားခဲ့ကြပါတယ်။ John Lewis လုပ်ခဲ့တာကိုသူတို့မြင်ခဲ့ကြတာပါလို့သမ္မတအိုဘားမားကပြောဆိုပါတယ်။ American သမ္မတထည့်ပြီးရည်ညွှန်းပြောဆိုတဲ့ John Lewis ဟာ Selma ကနေ Montgomery ကိုလမ်းလျှောက်ချစ်တဲ့ပွဲတွေမှာအဲ့ဒီချိန်ကလူငယ်တက်ကြွလှုပ်ရှားသူတူဖြစ်ဥဆောင်ပါဝင်ခဲ့လို့ရဲတွေရဲ့ရိုက်နှက်ဖမ်းဆီးတာကိုခံခဲ့ရသူဖြစ်ပြီးအထူးထင်ရှားခဲ့ပါတယ်။ခုတော့သူဟာထင်ရှားတဲ့လွှတ်တော်အမတ်တူဖြစ်နေပါပြီ။အာဖရိကနယ်ဝအမေရိကန်နိုင်ငံသားတွေအပေါ်ရဲတပ်ဖွဲ့ရဲ့ပြုမှုဆက်ဆံပုံကြောင့်လူမျိုးကြီးတင်းမာမှုတွေအစ်စ်ပြန်ပေါ်လာနေခြင်းနဲ့အခုနှစ်ပတ်လည်အချိန်တိုက်ဆိုင်နေတာပါ။အခမ်းအနားမှာသမ္မတရဲ့မိန့်ခွန်းအပြီးမှာတော့အသားရောင်မခွဲခြားပဲမဲဆန္ဒပေးခွင့်ရဖို့အတွက်လမ်းလျှောက်ချစ်တဲ့ပွဲအတွင်1965ခုနှစ်မတ်လ9ရက်နေ့ကဆန္ဒပြပြည်သူတချို့ကိုရဲတပ်ဖွဲ့ကတိုက်ခိုက်ခဲ့တဲ့ Edmund Pettus တရားပေါ်မှာသမ္မတအိုဘားမားနဲ့ပြည်သူတွေအတူဖြတ်တန်းလမ်းလျှောက်ခဲ့ကြပါလေ
။တင်းငွေရင်းနဲ့ညဘက်သတင်းများကို VOE ကနေဆက်လက်ကြေညာနေပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးခြင်းအထိအမှတ်အနှစ်90ပြည့်စည်ပြခန်းနာကိုတက်ရောက်မဲ့နိုင်ငံတကာခေါင်းဆောင်တွေအားလုံးကိုကြိုဆိုမှာဖြစ်တယ်လို့တရုတ်နိုင်ငံသား၏ဝန်ကြီးကဒီကနေ့မှပြောကြားလိုက်ပါတယ်။ဒါဟာစစ်ပွဲကာလအတွင်းရန်သူဖြစ်ခဲ့တဲ့ဂျပန်နိုင်ငံကိုလည်းဖိတ်ကြားနိုင်ွယ်ရှိတဲ့လက္ခဏာဖြစ်ပါတယ်ဒုတိယကမ္ဘာစစ်ပွဲမတိုင်ခင်နဲ့စစ်ပွဲကာလတွေအတွင်းမှာတရုတ်နိုင်ငံဒေသအချို့ကိုဂျပန်နိုင်ငံကသိမ်းယူခဲ့ပြီးအဲ့လိုသိမ်းယူရတဲ့ပတ်သက်လို့အခုချိန်ထိတောင်းပန်တာမျိုးမရှိတာကြောင့်နှစ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေတာပါလွန်ခဲ့တဲ့နှစ်နှစ်အတွင်းမှာလည်းအရှေ့တရုတ်ပင်လယ်တွင်းကကျွန်းစုတွေအရေးသူပိုင်ကိုပိုင်အငင်းပွားခဲ့တာကြောင့်ဒီနိုင်ငံအကြားဆက်ဆံရေးပုံမှုပြပြလာပေမဲ့ဆက်ဆံရေးပြန်ကောင်းမလာအောင်ရည်ရွယ်ချက်နဲ့နိုင်ငံခေါင်းဆောင်တွေလွန်ခဲ့တဲ့နှစ်အတွင်းပေကျင်းမှာတွေ့ဆုံခဲ့ပါတယ်။နိုင်ငံခေါင်းဆောင်တွေ၄နှစ်အတွင်းပထမဆုံးအကြိမ်အနေနဲ့လုံခြုံရေးဆွေးနွေးပွဲကိုမတ်လ19ရက်နေ့မှာဂျပန်မှာကျင်းပဖို့ရှိနေတယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောပါရတယ်။တရုတ်နိုင်ငံမှာကျင်းပမဲ့ဒီစည်ရေးပြခန်းနာကိုဒေတာရင်းကစစ်ပွဲမှာပါဝင်ခဲ့တဲ့နိုင်ငံတွေကိုဥစားပေးဖိတ်မယ်လို့နိုင်ငံသားရေးဝန်ကြီးဌာနကအစောပိုင်းကပြောကြားထားပေမဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကိုရောဖိတ်မှာလားဆိုတဲ့မေးခွန်းအပေါ်ပွင့်လင်းရိုးသားမှုရှိတဲ့ဘသူကိုမဆိုဒီခန်းနာကိုတက်ဖို့ကြိုးစားသွားမှာဖြစ်တယ်လို့ဝန်ကြီးဝမ်ယီကပြောကြားထားပါတယ်ခင်ဗျာ
မလေးရှားလေကြောင်းပိုင်း MH3034 ယင်ပျောက်ဆုံးသွားမှုနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ကိုမလေးရှားနိုင်ငံကဒီကနေ့တနင်္ဂနွေနေ့မှာထုတ်ပြန်လိုက်ပါတယ်ခရီးစဉ်239ဦးနဲ့လေရင်မှူရန်နေတင်ဆောင်ထားတဲ့ဘိုးအင်း999လေရင်ဟာချီယာခန်းလို့မရပဲပျောက်ဆုံးခဲ့ပြီးတဲ့နောက်တနစ်တိတိအကြာမှာဒီစီရင်ခန်းစာကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။လေရင်ပျောက်ဆုံးမှုနဲ့ပတ်သက်ပြီးအစီရင်ခန်းစာထဲမှာနောက်ထပ်အချက်လက်အသစ်တွေမပါပေမဲ့လေရင်မှူးနဲ့လေရင်ဝန်ထမ်းတွေရဲ့အကျင့်စရိတ်တာအပြုမူနောက်လေရင်ပြုပြင်ထိန်းသိမ်းရေးမှတ်တမ်းတွေမှာဘာတစ်ခုမှအမှားယွင်းမတွေ့ရဘူးလို့ဖော်ပြထားပါတယ်။ဒါပေမဲ့လေရင်ပြောက်မသွားခင်တစ်နှစ်လောက်ခရဲကလေရင်တီးနေရာကိုပြတဲ့ location back မှာ၃နှစ်တခဲတွေအကုန်ခဲ့တယ်လို့ဆိုပါတယ်။ဝင်ကြီးချုပ်နဂျစ်ရဇက်ကမလေးရှားနိုင်ငံအနေနဲ့ MH3039 လေရင်ကိုဆက်ရှာဖွေသွားမှာဖြစ်ပြီးပြန်တွေ့မယ်လို့မျှော်လင့်နေအကြောင်းပြောပါတယ်။လေရင်ပြောက်ဆုံးမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုလုပ်နေတဲ့အဖွဲ့ကရထားတဲ့အချက်လက်တွေပေါ်ခြေခံပြီးဘာကြောင့်လေရင်ပြောက်ဆုံးခဲ့တယ်ဆိုတာနဲ့လုံခြုံရေးဆိုင်ရာအချက်အလက်တွေကိုလာမယ့်လတွေထဲမှာလေ့လာသုံးသပ်သွားမှာဖြစ်တယ်လို့စုံစမ်းစစ်ဆေးရေးအဖွဲ့အကြီးကဲကော့ဆွန်ချွန်းကပြောပါလေ။ဒီတော့တွင်တရုတ်နိုင်ငံသားခီးတဲ့ရဲ့ဆွေမျိုးသားချင်းတွေကဘေကျင်းမှာရှိတဲ့ဘုရားကျောင်းတစ်ခုမှာစုဝေးပြီးနှစ်ပတ်လည်အမတ်တရဆူတောင်းပွဲကျင်းပခဲ့ပါလေ
။အကြမ်းဖက် ISIS အဖွဲ့ရဲ့လူငယ် Jihadis အဖွဲ့ကိုဝင်ဖို့တွားခဲ့တယ်လို့ယူဆရတဲ့ဒီလန်ခွလက်ဆစ်ဒနီလေးစိတ်မှာဩစတြေးလျနိုင်ငံသားအသက်16နှစ်နဲ့19နှစ်အရွယ်ညီကိုနှစ်ယောက်ကိုတားဆီးနိုင်ခဲ့တယ်လို့ဒီကနေ့တနင်္ဂနွေနေ့မှာတာဝန်ရှိသူတွေကထုတ်ဖော်ပြောဆိုပါရတယ်။တောက်ကြနေနေ့လယ်ပိုင်းမှာထွက်ခွာဖို့ကြိုးစားခဲ့တဲ့အဲ့ဒီလူငယ်ညီကိုနှစ်ယောက်ကိုဆစ်ဒနီလေးစိတ်ကအကောက်ခွန်အရာရှိတွေကစပြီးတန်တဲ့ရရှိခဲ့တာပါ။ ဒါပေမဲ့အဲ့ဒီလူငယ်နှစ်ယောက်အရှိအလယ်ပိုင်းကပြဿနာဖြစ်နေတဲ့ဒေသကိုသွားမယ်ဆိုတာကလွယ်ပြီးသွားမယ့်နေရာအတီးအကျနဲ့သူတို့ခီးသွွားအိတ်တွေထဲမှာဘာတွေတွေ့ခဲ့တယ်ဆိုတဲ့အသေးစိတ်ချက်လက်တွေကိုတော့ပြောဆိုရမျိုးမရှိပါဘူး။ဒီကလေးနှစ်ယောက်ကိုသွားခွင့်မပေးသင့်သလိုအကြမ်းဖက်ဝါဒအောက်တင်းသွင်းခံခဲ့ရပြီးနိုင်ငံကိုပြန်လာရင်ပိုဆိုးမဲ့အခြေအနေလည်းမဖြစ်စေသင့်ဘူးလို့ဒီညီကိုနှစ်ယောက်ကိုလေးစိတ်အကြမ်းဖက်မှုတိုက်ဖျက်ရေးဌာနကိုပို့ဆောင်ခဲ့တဲ့တာဝန်ရှိအရာရှိကပြောပါရယ်သူတို့ရဲ့မိဘတွေလည်းကျွန်တော်တို့လိုပဲအကြီးအကျယ်အံ့ဩတုန်လှုပ်ကြလိမ့်မယ်လို့သူကတစ်ဆက်တည်းပြောပါရယ်ဒီညီကိုနှစ်ယောက်ကိုအင်တာနက်ကနေတဆင့်စီယုံတင်းတင်းခံရတော့ဖြစ်ပြီးလေရင်ကကိုဘသူကအကုန်ကြခံတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူ
းဒီနေ့မတ်လ၈ရက်နေ့ဟာနိုင်ငံတကာအမျိုးသမီးများနေ့ဖြစ်တဲ့အတွက်မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းစီးပွားရေးနိုင်ငံရေးလူမှုရေးကဏ္ဍပေါင်းစုံမှာအမျိုးသမီးတွေရဲ့အောင်မြင်မှုတွေကိုအသိအမှတ်ပြုပြီးအခမ်းအနားတွေကျင်းပကြပါလေ။ဒီနေ့မှာအမျိုးသမီးတွေနဲ့သူတို့ရဲ့မိသားစုတွေအပြည့်အဝပျော်ရွှင်အောင်မြင်တဲ့ဘဝတွေရကြစေဖို့အတွက်မျှတာတွေတန်းတူအခွင့်အရေးတွေရစေဖို့တောင်းဆိုတဲ့နေ့လေးဖြစ်ပါလေ။ကမ္ဘာတစ်လွှားနိုင်ငံသီးသီးမှာဒေသအခြေအနေနဲ့ကန့်ညီအောင်မကအမျိုးသမီးတွေရဲ့ကိုယ်ပိုင်ဥတီချက်တွေအရပါနိုင်ငံတကာအမျိုးသမီးနေ့တွေကိုကျင်းပခဲ့တာဖြစ်ပါလေ။ပထမဆုံးအကြိမ်နိုင်ငံတကာအမျိုးသမီးများနေ့ကို1912ခုနှစ်ကစပြီးကျင်းပခဲ့တာလည်းဖြစ်ပါတယ
်။အီရတ်တပ်ဖွဲ့တွေအနေနဲ့အစ္စလာမ်အကြမ်းဖက်အဖွဲ့တွေလွှမ်းမိုးနေတဲ့မြို့တော်တီဂရစ်ကိုပြန်သိမ်းယူနိုင်မဲ့အခြေအနေရှိပေမဲ့ဒီအမေရိကန်တပ်ဖွဲ့ရဲ့ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်သာအခုလိုပြန်လည်သိမ်းယူနိုင်မှာဖြစ်တယ်လို့အမေရိကန်ထိပ်တန်းစစ်အရာရှိကြီးတယောက်ကပြောဆိုလိုက်ပါတယ်။အစွန်ရောက်တိုက်ခိုက်ရေးသမားတွေကိုတိုက်နေတဲ့အီရတ်အဖွဲ့ဝင်ဦးရေကများပြားပေမဲ့အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုမပါပဲတီဂရစ်ကိုပြန်ရဖို့ဆင်နွှဲတဲ့တိုက်ပွဲမှာတိုးတက်မှုရအောင်လုပ်နိုင်မှာမဟုတ်ဘူးလို့အမေရိကန်ပူရက်စစ်ဦးစီးချုပ်ဗိုလ်ချုပ်မာတင်ဒမ်ဆေကဘက်ဒတ်မြို့ကိုသွားတဲ့ခီးစင်မှာပြောဆိုခဲ့ပါတယ်တီဂရစ်မြို့ဟာအီရတ်နိုင်ငံကအာနာရှင်ခေါင်းဆောင်ဟောင်းဆဒမ်ဟူစိန်ကိုမွေးခဲ့တဲ့မြို့ဖြစ်ပြီးမြို့တော်ဘက်ဒတ်နဲ့အနီးကပ်ရှိနေတဲ့အချက်ချာကျတဲ့မြို့တစ်ခုလည်းဖြစ်ပါတယ်လီဗျာနိုင်ငံမှာတော့အစ္စလာမ်အကြမ်းဖက်အဖွဲ့တွေကရင်နံထုတ်လုပ်တဲ့ဒေသတွေမှာတိုက်ခိုက်မှုတွေလုပ်ခဲ့လို့နိုင်ငံသားသားလူသား၁၀ယောက်လောက်ပျောက်ဆုံးနေပါတယ်။အယ်လ်ဂန်နီရင်နံလုပ်ငန်းဒေသကိုတောက်ကြနေကစစ်သွေးကြွအကြမ်းဖက်တွေကတိုက်ခိုက်ခဲ့ပြီးအဲ့ဒီတိုက်ခိုက်မှုကြောင့်အဆောက်လုံခြုံရေးဝန်ထမ်းတချို့အသက်ခံခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုတွေကြောင့်ယောပတိုက်ကလူသား၂ယောက်အပါအဝင်နိုင်ငံသားကလူသား၉ယောက်ထက်မနည်းပျောက်ဆုံးနေတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ။
ထိတ်တန့်ရောက်တဲ့နေ့ကိုကြီးညာပေးတဲ့အတွက်ကိုအောင်နဲ့မမိုးဖြူတို့ကိုကျေးဇူးတင်ပါတယ်ရှင်။တော်ရရှင်များရှင်ကျမတို့စက်ပိုင်းဆိုင်ရာချွေရမှုဖြစ်နေတဲ့အတွက်ကျမတို့တီးလုံးနေနဲ့ဖွင့်မပေးနိုင်တာကိုတောင်းပန်ပါတယ်ရှင်။အခုလဲဆက်ကအဆင်မပြေသေးတဲ့အတွက်ကျမဟိုအစင်ခန်းစာတစ်ခုကိုတရင်တပုတ်ကိုဆက်ပြီးတော့တင်ပြပေးပါမယ်။နောက်ပိုင်းမှာတော့အပတ်စဉ်ခဏတွေကိုနားဆင်ကြရဖို့ရှိပါတယ်ရှင်။ဒီမိုကရေစီနဲ့လူ့အခွင့်အရေးရဲ့တန်ဖိုးကြဆင်အောင်ပြုလုပ်တာကိုအကြမ်းဖက်မှုတိုက်ဖျက်နေတာပါဆိုတဲ့အစဉ်ကြီးမျိုးမပေးသင့်ဘူးလို့ကုလသမဂ္ဂရဲ့လူ့အခွင့်အရေးဆိုင်ရာထိပ်တန်းတာဝန်ရှိသူကသတိပေးပြောကြားလိုက်ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးလှုပ်ဆောင်နေတဲ့နိုင်ငံတွေဟာလူ့အခွင့်အရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်နေပြီးအကြမ်းဖက်မှုကိုကာကွယ်ပေးဖို့လုပ်နေရတာဖြစ်တယ်လို့ပြောကြားနေတဲ့အဖွဲ့ဝင်58ဦးပါတဲ့ကုလသမဂ္ဂအခွင့်အရေးကောင်စီကိုမိန့်ခွန်းပြောကြားရမှာဒီကုလသမဂ္ဂအခွင့်အရေးကော်မရှင်နာမင်းကြီးကပြောဆိုခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ထိတ်တန့်ရောက်မြန်မာနိုင်ငံဆိုင်ရာသတင်းတပုတ်ကိုပြောပြပေးချင်ပါတယ်ရှင်။လက်ဗရန်မှာပိတ်မိနေတဲ့ចောင်းသားတပိတ်ရဲ့နောက်ဆုံးရအခြေအနေတွေပဲဖြစ်ပါတယ်။ဆန္ဒပြနေတဲ့ចောင်းသားတပိတ်ကိုအကြမ်းဖက်မှုတွေမလုပ်ဖို့ရန်ကုန်မြို့မှာတကူတော်ဆန္ဒပြနေတဲ့ကိုထက်အောင်လွင်ဟာစနေနေ့အစောပိုင်းကကားတိုက်ခံရပြီးတော့တေဆုံသွားခဲ့ပါတယ်လက်ဗရန်မှာပိတ်မိနေတဲ့ចောင်းသားတွေကတော့အာနာပိုင်တွေကကန့်တတ်မှုတွေပို့ပြီးတော့လှုပ်လာချိန်မှာပဲចောင်းသားတွေကသူတို့အတွက်သာမကတောင်သူလယ်သမားတွေနဲ့အများကျူးကျူးပန်းဆောင်ရွက်ခဲ့တဲ့ကိုထက်အောင်လင်းအတွက်ဝန်ထမ်းချင်းအထိတ်အမှတ်ကိုလည်းပြုလုပ်ခဲ့ကြပါတယ်ဒီအခြေအနေနဲ့အတူလက်ဗရန်မှာပိတ်မိနေတဲ့ចောင်းသားတပိတ်ရဲ့နောက်ဆုံးရအခြေအနေတွေကတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမှကစူးစီးတင်ပြထားပါတယ်ရှင်
မကိုတိုင်းလက်ပတန်းမြို့မှာတပတ်ခန့်ကြာတဲ့အထိပိတ်ဆို့တားဆီးခံရတဲ့ចောင်းသားတပိတ်ရှိရာနေရာကိုစေးဝါးရည်နဲ့အစားတောက်တွေတည်ယူခွင့်နေခက်ခဲအောင်အာဏာပိုင်တွေကကန့်တတ်မှုတွေလုပ်လာကြောင်းတပိတ်ခေါင်းဆောင်တဦးဖြစ်တဲ့ကိုတီဟဝင်းတင်ကဆိုပါတယ်
မနေ့ကစားချက်တာမှာဟိုအရင်ကဆို၃ရက်စာလောက်ဝင်လို့ရတယ်လမ်းကိုအဲ့ဒီ베리ဂိတ်နဲ့ထပ်ပိတ်လိုက်တော့မနေ့ကဆိုလို့ရှိရင်လူတစ်ယောက်စာမှတစ်ကောင်းလည်းဝင်လို့ရတော့တည့်ဝင်လို့မရဘူးကောင်းဝင်ရဆိုရေတံဘူးလို့ဘာလို့စားတော့သူကြီးလာလို့ဆိုရင်အဲ့ဒီဥစ္စာကြီးကတော့ခက်ခက်ခဲခဲကိုပြည်ပြီးတော့ဝင်နေရတော့ပြီးတော့နောက်တစ်ခုကအရင်အထက်ပိုကြီးတင်းတဲ့တော့လူလူကလည်းဝင်လာမှကြောက်တယ်ပေါ့နော်ကြောက်အောင်ဆောက်ထားတဲ့ဘောမျိုးအဲ့လိုမျိုးပုံစံမျိုးဖြစ်လာပြီးတော့နာရေးကူညီမှုကားကြီးပေါ့နော်ပြန်လဲဖို့ အပြင်ထွက်ဖို့ထွက်ခွင့်မပေးဘူးထွက်ခွင့်မပေးဘူးနိုင်ကုနေမှုကားရတဲ့ချုပ်ကားရကိုပြန်မလဲရဘူးအဲ့လိုမျိုးတွေရှိရမယ
်မနေ့ကတော့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER နဲ့စီးလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ဆိုတဲ့တပ်ပေါင်းစုအဖွဲ့နှစ်ဖွဲ့အပါအဝင်အဖွဲ့23ဖွဲ့ကကျောင်းသားတပိတ်ကိုငြိမ်းချမ်းစွာဖြည့်ရှင်းပေးဖို့အတွက်မြန်မာသမ္မတကိုမြစ်တာရက်ခံစာတစ်စောင်လဲပေးပို့ခဲ့ပါတယ်ဆန္ဒပြနေတဲ့ကျောင်းသားတပိတ်ကိုအချမ်းဖက်မှုတွေမလုပ်ဖို့အတွက်ရန်ကုန်မြို့မှာတကူတော်ဆန္ဒပြလှုပ်ရှားမှုတွေလုပ်ခဲ့တဲ့ကိုထက်ကော်ကိုထက်လွင်အောင်ဟာလည်းစနေနေ့မနေ့ပိုင်းကကားတိုက်ခံရပြီးတေဆုံးသွားခဲ့ပါတယ်။ရန်ကုန်ပြည်သူ့အကျိုးဆောင်ကွန်ရက်ကလူငယ်တဦးဖြစ်တဲ့ကိုထက်ကော်ကိုထက်လွင်အောင်ဟာမနေ့အစောကြီးမှာအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကြောင်းလက်မတွေပေါ်မှာဆေးတွေပက်ပြန်းတဲ့လှုပ်ရှားမှုကိုလှုပ်ဆောင်ရင်းတေဆုံးသွားခဲ့ရတာဖြစ်လို့လက်ဗရန်ကျောင်းသားတပိတ်ကသူ့အတွက်ဝန်ထဲချင်းအထိမ့်မပွဲလုပ်ခဲ့ကြရဲဆိုပြီးကိုတီဟဝင်းတင်ကဆက်ပြောပြပါတယ်
။ဆရာမပြည်သူ့ကျောင်းကွန်ရက်ကကိုထက်အဲ့ကွယ်လုံးကသူ့လှုပ်ရှားခဲ့တာလည်းသူ့ပြင်ပညာရေးတော့မရှိဆိုတဲ့ကျောင်းသားနဲ့ဆိုင်တဲ့လှုပ်ရှားမှုတကူတွေလုပ်တယ်ပြီးတော့ကျောင်းသားနဲ့မဆိုင်တဲ့ဒါအကြည့်ကိုရေးသွက်လုပ်နေရဲဘော်တယောက်ပဲလေ။အဲ့တော့ကျွန်တော်တို့မင်းညာအလောင်းတန်ဝက်ဆားပြီးတော့ဟိုကိုထက်ကိုအလေးပြုကြရတယ်ကိုထက်ကိုအလေးပြုပြီးတော့ကျွန်တော်တို့ဒီကွာမပြေတဲ့ဆိုခဲ့တာရဝန်နဲ့တင်ပါနေတယ်ပေါ့နော်။ကိုထက်ကအလုပ်သမားကြီးနေသမားကြီးလုပ်တယ်ပြီးတော့လက်ပံအောင်မှာအချိန်ကြီးအငယ်ရန်ဟိုလက်သမားတွေကိုကူညီနေတယ်အဲ့လိုမျိုးတွေလုပ်တယ်ပြီးတော့သူ့အနေနဲ့ဒီလိုအရေးအကုန်လုံးမိသားစုလို့လုပ်တယ်လို့ဆိုလို့ရတယ်ဗျ
။ကိုထက်ဟာလက်ပံအောင်အရေးမိုးထီမိုးမီအလုပ်သမားကြီးကျောင်းသားတပိတ်နဲ့ရန်ကုန်ကအလုပ်သမားတပိတ်တွေကိုထောက်ခံအကူအညီပေးခဲ့သူတူဦးဖြစ်ပြီးလက်ပံအောင်အရေးကြောင့်ဖန်ဝရန်ထောက်ခံထားရတဲ့လူငယ်တူဦးလည်းဖြစ်ပါတယ်။သူမသေးဆုံးငယ်ညတော့ကတော့သူ့ကိုလူငါးဦးကရိုက်နဲ့နှောက်ယှက်ချိန်ချမှုတွေရှိနေတယ်ဆိုပြီးသူ့တငယ်ချင်းတွေကိုဆက်သွယ်ပြောကြားခဲ့တယ်လို့ဆိုပါတယ်။သူသေဆုံးမှုဟာကားတိုက်မှုအပြင်တခြားအကြောင်းအရာတွေများပတ်သက်နေသလားဆိုတာကိုတော့စဉ်းစားရခက်နေကြောင်းစေယုံမှာတော့ရောက်ကြည့်ရှုခဲ့တဲ့သူ့ရဲ့မိတ်ဆွေကိုဝေမှုတင်ကပြောပါတယ်
။သူ့စားရီအဖိုးကြီးဟိုဆုပ်ပြဲပေါက်ပြဲတွေပုံစံကိုကြည့်ရတာကားတိုက်ပြီးရောဒီနေ့နေရာကိုလင့်ဆင်ပြီးရောဖမ်းမိကြရတာဆိုတော့ဆက်ရတယ်ပါရဲ့နောက်တစ်ခုကတော့ကားကြာနေတဲ့မဆိုင်နဲ့မဆိုင်ဘူးလို့ဆင်ရတဲ့ခါမျိုးကကျူသောလုံရမျိုးမှာကိုယူမဲ့ပြီးတော့ဟိုဟူးနဲ့ထုနဲ့ခံထားတဲ့ခါမျိုးတွေ့ရတယ်နောက်နေဦးညနေရမှာပေါ့နော်ဒီလိုကအမဲအွက်ကြီးကျူနေရရတော့ကားတိုက်ရမလို့ဖြစ်တော့လိုဖြစ်အောင်တိုက်ရတယ်လူတို့လုံးလုံးကဝိုင်းအွက်ကြီးပေါ့အဲ့လိုမျိုးဟာကြီးရတယ်နားမနေနိုင်ဘူးပေါ့နော်ဒါနဲ့ဆရာဝန်တွေရဲ့ကြောက်ရွံ့ချက်အရာဓမ္မန်ရဲ့ကိုရှိရရကြတော့အုံနောက်ထဲမှာသူခဲသွားတာလို့ပြောရယ်ပေါ့နော်ကားတိုက်ရဲ့ဟာမတိုင်းခင်ပါသူ့လူငါးယောက်ကဝိုင်းလိုက်လို့ဖြစ်ပြီးပါတယ်ဆိုတဲ့ဟာကျွန်တော်ဝိုင်းရနေကြရတယ်ဆိုပြီးဖြစ်ပြီးပါတယ်ဖုန်းဆက်တာအတန်းငယ်ချင်းပြောကိုသုံးချက်တဲ့ခါကျတော့အားလေအဲ့ဒီပတ်တယ်ဟာလည်းရှိနေတယ်
။ကိုထက်ဟာလက်ပံအောင်ရေးကြောင့်ဖန်ဝန်းနဲ့ထုတ်ခံနိုင်ရသူတူဖြစ်တာကြောင့်သူ့အိမ်မှာနေထိုင်နိုင်ခြင်းမရှိဘဲစောင့်ကြည့်ခံနေရတဲ့လူငယ်တူဖြစ်တယ်လို့လည်းပြောပါတယ
်။ဟိုလက်ပံအောင်ကဝန်ရမ်းထုတ်ခံတာလည်းတကြောတကြောလို့ပြောတဲ့ခါကျတော့ဘယ်လိုသုံးတာမှန်းအောင်မသိဘူးပေါ့တော့သူ့အဲ့လိုက်ဖမ်းနေတဲ့ဟာလည်းရှိတဲ့ခါကျတော့နားမလည်ဘူးကလည်းအဲ့မှာရန်ကုန်နေရဆိုပေမဲ့ဟိုဝန်ရမ်းရှိခါကျတော့သူကတကယ်ကြီးမှာရှုပ်အိမ်မှာပုံနေရရှိရှုပ်နေရမှာသူကအဲ့ဒီရောက်လာတဲ့နေအောင်သိမရှိဘူးသူရောက်လို့ရှိရင်ကြာလို့ရှိရင်ဒင်းပေးဖို့အတွက်အဲ့လိုဒင်းပေးစရာစောင့်ကြည့်ရလို့လည်းခံရတယ
်လေသမားရေးအလုပ်သမားရေးအပြင်အခုနောက်ဆုံးကျောင်းသားတပိတ်ကိုထောက်ခံတဲ့လှုပ်ရှားမှုတွေကျောင်းသားတပိတ်ကိုအကြမ်းဖက်ခြင်းတွေမလုပ်ဖို့အတွက်လှုပ်ဆောင်မှုတွေကိုလှုပ်ဆောင်ရင်းမလ9ရက်နေ့မနက်2နာရီကျော်အချိန်မှာကားတိုက်မှုနဲ့တေဆုံးသွားခဲ့တာကိုပဲသိရှိခဲ့ရကြောင်းသူ့မိတ်ဆွေတွေကအတည်ပြုပြောကြားပါတယ်ကိုတက်ဟာဆေးအပေါ်ရောက်တဲ့အချိန်မှာတော့သူဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုမပြောပြနိုင်ပဲတေဆုံးသွားခဲ့ရတယ်လို့ဆိုပါတယ်ကိုတက်ဟာပြည်သူပြည်သားသတင်းသမားစီတစဉ်ဂျာနယ်လစ်တစ်ယောက်ဖြစ်ပြီးလေသမားရေးလို့သမားရေးလှုပ်ဆောင်ရင်းသူရိုက်ကူးခဲ့တဲ့ဓာတ်ပုံတွေဗီဒီယိုတွေကိုလည်းသတင်းဌာနတွေကိုပေးပို့ခဲ့သူတူလည်းဖြစ်ပါတယ်ရှင်
ထိုင်းချီဆိုင် VOE သတင်းတောက်မအေးအေးမာရဲ့တင်ပြချက်ဖြစ်ပါတယ်ရှင်အခုကတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါရမယ်ဒီနေ့ထဲမှာချင်းပမဲ့ရွေးကောက်ပွဲတွေဟာပြည်ဝလွတ်လပ်မျှတမှုရှိမယ်လို့မျှော်လင့်မထားပေမဲ့ဒါမျိုးတွေအနည်းဆုံးဖြစ်အောင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကစ조사ပြီးတော့လှုပ်ဆောင်သွားမယ်လို့ NLD ဗဟိုရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ပြောခွင့်ရသူဦးညံဝင်းကပြောပါတယ်NLD ပါတီအနေနဲ့မင်းဆန္ဒနဲ့အားလုံးမှာပါဝင်ရှင်ပြိုင်ဖို့ဆုံးဖြတ်ထားတယ်လို့လဲ VOE မြန်မာပိုင်းနဲ့တီးတန့်မေးမြန်းခန်းမှာဦးညံဝင်းကပြောပါတယ်။အခုလိုကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲအတွေ့ NLD ရဲ့ပြင်ဆင်မှု NLD ပါတီအတွက်မျိုးဆက်တဲ့ခေါင်းဆောင်တွေပေါ်လာဖို့ဆောင်ရွက်နေမှုနဲ့လက်ရှိပြုပြင်ပြောင်းလဲရေးအပေါ် NLD ရဲ့အမြင်တွေကိုရန်ကုန် VOE ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းနဲ့မေးမြန်းခန်းမှာဦးညံဝင်းကပြောကြားထားပါတယ်။ဒီသတင်းပတ်မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်မှာနားဆင်ကြရအောင်ပါရှင်
ပါရှင
်ဟုတ်လားပ
ါကိုကျမတို့ခုလိုမျိုးဒီ NLD ရုံးချုပ်ကိုလာပြီးတော့တွေ့ဆုံမြန်မြန်ပေးပြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ပါခင်ဗျာ
ကဲပါအခုဦးညာဝင်းတို့အနေနဲ့ပေါ့နော်ဒီနှစ်ထဲမှာကျင်းပမယ်ဒီအထွေထွေရွေးကောက်ပွဲအတွက်ကိုပြင်ဆင်မှုတွေလုပ်နေပါတယ်လို့သိရပါတယ်အဲ့တော့ဒီရွေးကောက်ပွဲအောင်နိုင်ရေးအတွက်လည်းအဖွဲ့အစည်းတစ်ခုဖွဲ့စည်းပြီးတော့ဟိုစီစဉ်ဆောင်ရွက်နေလို့ကြားရပါတယ်ရှင်အဲ့ဒီကိစ္စလေးနဲ့ပတ်သက်ပြီးနည်းနည်းရှင်းပြပေးပါလား
ဟုတ်ကဲ့ပါကျွန်တော်တို့ကအခုချိန်ထိရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကော်မရှင်ကတရားဝင်ကြေညာတာအခုထိမရှိဘူးဆိုတော့ကျွန်တော်တို့ကဘာလို့ဆိုတော့လဲဆိုရွေးကောက်ပွဲကြေညာမှကျွန်တော်တို့ကဟိုမဲဆန္ဒနယ်တွေကျွန်တော်သိမဲဆန္ဒနယ်နေသိမှကျွန်တော်တို့ကပြင်ဆင်ရမှာသို့တော်လည်းပဲအကြောင်းကြောင်းကြောင့်ကျွန်တော်တို့ကအခုကကြိုတင်ပြီးတော့လုပ်ရမှာအချိန်နဲ့အသိနေသွားပြီเนาะတပြည်လုံးတိုင်းတာနေဆိုရင်တထောင်ကျော်အတွက်ဆိုရင်အချိန်နည်းနေဒါကြောင့်ကျွန်တော်တို့ပထမဆုံးရွေးကောက်ပွဲအောင်နိုင်အဖွဲ့ပုဂ္ဂိုလ်ရွေးကောက်ပွဲအောင်နိုင်အဖွဲ့ကိုဖွဲ့ပါတယ်အဲဒါဖွဲ့ပြီးတာနဲ့ချက်ချင်းပဲကျွန်တော်တို့ပြည်နယ်တိုင်းမြို့နယ်အထိကိုအောက်ခြေမှာတိုင်းရနေဆက်ဖွဲ့သွားဖို့ကျွန်တော်တို့ညွှန်ကြားချက်တွေပေးနေပါတယ်လှုပ်လေလှုပ်နေကြပ
ါဟုတ်ကဲ့ပါအဲ့တော့ဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့ရွေးကောက်ပွဲကျင်းပမယ့်ရက်ကိုအတိအကျမကြည့်ညာသေးတဲ့အတွက်ကြောင့်မလို့ဥညာဝင်းတို့ပြင်ဆင်ဖို့အခက်အခဲရှိတဲ့သဘောပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်နောက်သူတို့ကဒီမှာကရွေးကောက်ပွဲကမ်ပိန်းမဲဆွေစည်းရုံးရေးကိုသူကတတ်မှတ်တော့ရက်60တတ်မှတ်တော့သူတို့မကြည့်ညာမချင်းရက်60ရမရှိသေးဘူးဖြစ်နေဆိုတော့ကျွန်တော်တို့ကအဲ့ဒီခါကျမှလှုပ်လို့ရှိရင်အလုပ်တွေသိများမှာဆိုတော့လုံနိုင်တာလေအခုလုံနေကြတော့
ဟုတ်ကဲ့ပါအဲ့တော့ဒီ NLD အနေနဲ့မဲဆန္ဒနေပြီဘယ်နှခုလောက်ကိုများဝင်ရောက်ရှင်ပြိုင်မှုစဉ်းစားထားတာပါလဲ
ကျွန်တော်တို့ရဲ့ငဘုံမူလရည်ရွယ်ချက်ကတော့အပြည့်ကိုကျွန်တော်ဝင်ရောက်ရှင်ပြိုင်ကျွန်တော်တို့မဲဆန္ဒနေအလုံးကိုဝင်ရောက်ရှင်ပြိုင်မှုကျွန်တော်တို့ဆုံးဖြတ်ထားပါ
ဟုတ်ကဲ့ပါအဲ့တော့ဒီရွေးကောက်ပွဲမတိုင်ခင်မှာအခုအများပြောနေကြတဲ့ဒီအခြေခံဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူမှုဆန္ဒခံယူပွဲအရင်ကျင်းပမယ်လို့ကျင်းပဖို့စီစဉ်ထားတယ်လို့သိရပါတယ်အဲ့တော့အဲ့ဒီလူမှုဆန္ဒခံယူပွဲကျင်းပပြစ်လိမ့်မယ်လို့ကို NLD အနေနဲ့ယုံကြည်ပါလားရှင
်ကျွန်တော်ယုံကြည်ပါတယ်ဘာကြောင့်ယုံကြည်လဲဆိုတော့ကျွန်တော်တို့ NLD ကတောင်းဆိုလို့မဟုတ်ပါဘူးပြင်ဆင်ဖို့လိုအပ်နေတဲ့အခြားအချက်တွေလည်းကျွန်တော်တို့အစိုးရမှရောတွတ်တော်ဘက်မှရောရှိနေတယ်လို့ကျွန်တော်နားလည်ဒါကြောင့်ဒီဥစ္စာလုပ်ဖို့လိုအောင်ပဲကိစ္စတစ်ခုလိုပဲမြင်ပ
ါဟုတ်ကဲ့ပါဒီ NLD ပြီးခဲ့တဲ့ရွေးကောက်ပွဲမှာဝင်ပြီးတော့ရှင်ပြိုင်ခဲ့တဲ့ရည်ရွယ်ချက်အဓိကရည်ရွယ်ချက်ကလည်းဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဥတည်ခဲ့တာပါပဲလေ
ဟုတ်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီခုဒီနိုင်ငံတော်သမ္မတကြီးဦးသိန်းစင်ကလည်းအမြဲတမ်းပြောပါတယ်ဒီတိုင်းပြည်တည်ချိန်အေဂျင့်မှသာလေရွေးကောက်ပွဲကိုကျင်းပဖို့ရှိတယ်ပေါ့နော်အဲ့တော့တိုင်းပြည်များတကယ်လို့တချို့နယ်မြေတွေမှာမတည်ငြိမ်ဘူးဆိုလို့ရှိရင်အရေးပေါ်အခြေအနေကြီးညာပြီးတော့ဟိုဒီရွေးကောက်ပွဲအထမမြောက်အောင်လုပ်နိုင်ခြေရှိတယ်ဆိုပြီးတချို့နိုင်ငံရေးအခက်အခဲတွေကသုံးသပ်နေတာရှိပါတယ်အဲ့ဒီနေမြေတွေကလည်းပဲ NLD အနေနဲ့ယာနှုံးပြည်နိုင်ခြေရှိတဲ့နေမြေတွေပေါ့နော်အဲ့ဒီလူမျိုးများဟိုဗျူဟာတစ်ခုအနေနဲ့များပေါ့နော်လုံလာခဲ့လိမ့်မယ်လို့ဒီနိုင်ငံရေးအခက်အခဲတွေကယူဆနေတဲ့ဟာမျိုးပေါ့ဆိုရင်မကင်းဖြစ်နေတဲ့ဟာမျိုးကို NLD အနေနဲ့ဘယ်လိုများသဘောရပါလဲရှင
်ကျွန်တော်သဘောတူပါတယ်အဲ့ဒီဆိုရင်တော့ဆိုရင်တိုင်တယ်ကျွန်တော်တို့ဈာပြရွေးကောက်ပွဲမှာတော့လည်းNLD ကနိုင်မယ်လို့သိချာယုံကြည်ထားတဲ့เนาะကချင်ပြည်နယ်ကဗမော်မွန်ညင်ဖားကဒီနယ်မြေတွေကိုလုံခြုံရေးအကြောင်းပြချက်နဲ့ကျွန်တော်တို့ဟိုရွေးကောက်ပွဲဖျက်သိမ်းခဲ့ပါဒီလိုဟာမျိုးထပ်ပြီးတော့ဒီနေရာကိုပြောတာမဟုတ်ပါဘူးတပြည်လုံးတိုင်းတာမှာပေါ်နိုင်တယ်လို့ကျွန်တော်တို့လည်းမျှော်လင့်တယ်
ဟုတ်ကဲ့ပါအခုဆိုလို့ရှိရင်နိုင်ငံရဲ့အခြေအနေပေါ့နော်လက်ရှိအခြေအနေမှာဒီရှမ်းပြည်မြောက်ပိုင်းမှာလည်းအခုဖြစ်နေတဲ့လက်တလုံးဖြစ်နေတဲ့ဒီလောက်ကိုင်းမြို့ဒေသပေါ့နော်ဒီကိုကန့်ဒေသမှာဖြစ်နေတဲ့ဒီပဋိပက္ခတွေတိုက်ပွဲတွေလည်းဖြစ်နေပါတယ်အဲ့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဒီ NLD ရဲ့သဘောထားပေါ့နော်ဒီငြိမ်းချမ်းရေးဥတီချက်များလမ်းစာပျောက်နေသလားလို့များယူဆပါလားရှင
်နည်းနည်းတော့လောက်ကိုင်းကိစ္စနည်းနည်းရှုပ်ထွေးတယ်လို့ထင်ပါတယ်နော်တစ်ဖက်ကလည်းတစ်ဖက်ကဆိုတော့ဒီဘက်ကလည်းတရုတ်တွေပါတယ်လို့စိုးရိမ်နေကြတယ်။ဟောမှာလည်းအဓိကအားဖြင့်ကျွန်တော်သိတဲ့လောက်ကျွန်တော်ရောက်ခုတဲ့လောက်ဆိုရင်တော့နေဆက်မှာတရုတ်တွေကမကင်းတာတွေကဗမာပြည်ထဲမှာအများကြီးပါ။အဲ့တော့တရုတ်လို့ပြောလိုက်ရင်မဟုတ်ဘူးလို့ငြင်းရတော့ခက်ပါတယ်။ဒီအခြေအနေမျိုးမှာလောက်ကန်အခြေအနေကစိုးရိမ်စရာကောင်းပါလား။ဟောနေမြေဆိုတာအချုပ်ချာအာဏာနဲ့ဆိုင်ပါတယ်။နေမြေအတွက်ကိုစိုးရိမ်စရာတွေရှိနေတယ်လို့ကျွန်တော်အဲ့လိုပဲမြင်တယ်။
ရွေးကောက်ပွဲမှာမတမာမှုတွေရှိနေနိုင်တယ်ပြီးတော့ NLD မနိုင်အောင် NLD နိုင်ခြေရှိတဲ့နေရာတွေမှာဟိုပေါ့အရေးပေါ်အခြေအနေကြီးညာခဲ့မယ်ဆိုတာမျိုးတကယ်လို့များတွေ့ခဲ့ရတယ်ဆိုလို့ရှိရင် NLD အနေနဲ့ဒီလာမယ့်ရွေးကောက်ပွဲကိုသဘိတ်မှောက်ဖို့ရှိပါလားရှင့်
ကျွန်တော်တို့တပိတ်မောက်ဖို့တော့အစီအစဉ်မရှိဘူးကျွန်တော်တို့ဒီမိုကရေစီမှာရုပ်ောက်ပွဲအရေးကြီးတဲ့ခဏအပါပါကျွန်တော်တို့ဒါပြစ်ပယ်လို့မရဘူးသို့တော့လုံးဝလွတ်လပ်မြတ်တာတဲ့ဟာမျိုးမျှော်လင့်လို့လည်းမရဘူးအ ਨੇ ဆုံးဖြစ်အောင်ကျွန်တော်တို့စ조사မှာဘာ조사လဲဆိုတော့ကျွန်တော်တို့ NLD အဖွဲ့ဝင်တွေရောပြည်သူပြည်သားနိုင်ငံသားတွေရောရုပ်ောက်ပွဲဥပဒေတွေနဲ့ပတ်သက်ပြီးသိသင့်သိထိုက်ကြတယ်သိအောင် educate လုပ်ဖို့ကျွန်တော်조사နေ
ဟုတ်ကဲ့ပါဒီရွေးကောက်ပွဲကော်မရှင်အပေါ်မှာတော့ဟိုတကယ်ပဲတရားမျှတဆိုတာ ਨੇ ကျင်းပပေးနိုင်မယ်လို့ယူဆပါလားဘာလို့လဲဆိုတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကိုနိုင်ကိုကအရင်တော့လည်းပူဇော်ကြီးဟောင်းနဲ့ဖြစ်ခဲ့တယ်ပြီးတော့ဒီအာဏာရပါတီနဲ့လည်းမကင်းဆိုတဲ့သဘောမျိုးရှိတယ်လေဆိုတော့သူ့အနေနဲ့ရောဒီရွေးကောက်ပွဲကြီးကိုမျက်မျှတတာပေါ့နော်ရွေးကောက်ပွဲကျင်းပပေးနိုင်မယ်လို့ယူဆပါလားနောက်ပြီးတော့ဒီရွေးကောက်ပွဲကော်မရှင်ထဲမှာနောက်ပိုင်းမှာထည့်လာတဲ့လူတွေလည်းအကုန်လုံးစစ်တပ်ကနေလာတဲ့လူတွေများပါတယ်အဲ့တော့ဦးညာဝင်းတို့အနေနဲ့ပေါ့နော်ဒီရွေးကောက်ပွဲကော်မရှင်အနေနဲ့မြန်မာနိုင်ငံရဲ့လာမယ့်ရွေးကောက်ပွဲကြီးကလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲကျင်းပပေးနိုင်နိုင်မယ်လို့ယူဆပါလားရှင
်ကျွန်တော်တို့ဥပဒေအရတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲမဖြစ်နိုင်ဒီအဖွဲ့တွေမဟုတ်ဘယ်အဖွဲ့တက်တရားမျှတမှုမရနိုင်လွတ်လပ်မှုကတော့ရနိုင်လွတ်လပ်မှုပေးလို့တော့ရတယ်ဒါပေမဲ့ဥပဒေပြဋ္ဌာန်းချက်တွေအရတရားမျှတမှုမရနိုင်ဘူးကျွန်တော်တို့အဲ့ဒီလိုပဲသတ်မှတ်ထား
ဟုတ်ကဲ့ဘာကြောင့်များပါလဲရှင်
ဆိုဖွဲ့စည်းပုံအခြေခံဥပဒေကြီးတစ်ခုလုံးပါဒီမိုကရေစီနဲ့ဆန့်ကျင်တဲ့လွယ်လွယ်အချော်တွေအများကြီးပဲအဲ့ဒီအခြေအနေမျိုးမှာတရားမျှတအောင်ဆောင်ရွက်ဖို့ဆိုတာမဖြစ်နိုင်ဘူးလို့ဥပဒေပြင်မှသာဖြစ်နိုင်မယ်လို့ကျွန်တော်တို့လက်ခံထားပါတယ
်ရွေးကောက်ပွဲကျင်းပဖို့စိုင်းပြင်းနေတဲ့အချိန်မှာဒီနိုင်ငံတကာအကဲခတ်ရွေးကောက်ပွဲအကဲခတ်လေးလာရေးအဖွဲ့တွေကိုလည်းဖိတ်မယ်လို့ဟိုရွေးကောက်ပွဲကော်မရှင်ကပြောပါတယ်အဲ့တော့နိုင်ငံတကာအကဲခတ်လေးလာရေးအဖွဲ့တွေလာမယ့်အပေါ်မှာရော NLD နေနဲ့ဘယ်လိုများသဘောထားပါလဲရှင်
ကျွန်တော်တို့ရှင်းရုပ်ောက်ပွဲဒီတဲ့ဟိုကအဲ့ဒီတောင်းဆိုတဲ့နေရာမှာကျွန်တော်ပါပါကိုကမမှန်ကန်လုပ်နေဘာမှဒီ observer လုပ်တဲ့လူတွေကိုကန့်ကွက်စရာအကြောင်းမရှိကိုကမမှန်ကန်လုပ်ဖို့ပဲအရေးကြီးအခုဒါကိုလက်ခံတဲ့အတွက်ဒါကိုတော့ကျွန်တော်ကြိုးစားပါတယ်ဒါပေမဲ့ဟိုအသေးစိတ်ပြောရင်တော့နည်းနည်းဝင်ပေါ့ဘလောက်ထိသူ့မှာလဲရုပ်ောက်ပွဲနေလားဒါရုပ်ောက်ပွဲတစ်ခုဆိုတာအဲ့ဒီကျင်းပတဲ့နေတဲ့နေတယ်မဟုတ်ဘူးအဲ့ဒီအရှိမပြင်ဆင်မှုကဏ္ဍတွေအများကြီးရှိပါတယ်ဥပမာအဖြစ်မဆန္ဒရှင်စည်းရင်ကောက်ယူဖို့ကောက်ယူနေတယ်လား
ဟုတ်ကဲ့
အဲ့တော့သူဥပဒေအရမဆန္ဒရှင်စည်းရင်ပြုစုတဲ့အခါမှာပါတီတွေပါဖို့လို့ဒါပေမဲ့ဒီနေ့ထိပါတီတွေမဖိတ်သေးဘူ
း1990ရွေးကောက်ပွဲတုန်းကတော့ NLD ကအများစုနိုင်ရခဲ့တာပေါ့နော်အခုဒီလာမဲ့ရွေးကောက်ပွဲမှာရော NLD အနေနဲ့ဒီလိုပဲတခဲနဲ့အနိုင်ရလိမ့်မယ်လို့မျှော်လင့်ထားပါလားရှင
်ကျွန်တော်တို့ကတော့အဲ့ဒီတုန်းကရန်ကန်နှုံးထက်ကိုပိုအောင်စူးစမ်းမှာပါဒါမလို့ဘလောက်တိမျောလင့်လဲဆိုရင် majority ရတော့ကျွန်တော်မျောလင့်ပြီးသားအဲ့ဒီ majority margin ကဘယ်ကိုပေါင်းလဲတော့မသိဘူးအဲ majority မှာမှ margin နိုင်နေလို့ရှိရင်ကျွန်တော်တို့တော်တော်တော်လောက်ခတ်တာပေါ့အဲဒါကိုကျွန်တော်တို့အားလုံးပြိုင်မယ်အားလုံးနိုင်အောင်ကြိုးစားမယ်အဲ့ဒါကျွန်တော်တို့ရဲ့သဘောထား
ဟုတ်ကဲ့ပါတကယ်လို့ NLD နိုင်သွားပြီးတော့ NLD က majority ရသွားပြီးတော့ဟိုသမရရွေးမယ်ဆိုတဲ့အဆင့်ရောက်တဲ့အခါကြလို့ရှိရင်ပေါ့နော်အဲ့ဒီအခါကြရင်ရောဟိုဘယ်လိုများစီစဉ်ထားလဲမသိပြီးတော့ဒီဖွဲ့စည်းပုံမပြင်သေးဘူးပေါ့နော
်ကျွန်တော်နားလည်သလောက်ဖွဲ့စည်းပုံမှာပါတဲ့အဲ့ဒီဥစ္စာကအဲ့ဒီသမရ qualification ကကဘာမှာဘယ်မှာမှလည်းမတွေ့ဘူးကျွန်တော်ကြုံကြရင်လည်းမေးတယ်ရှာလည်းရှာတယ်မတွေ့ဘူးအဲ့တော့ဒီဥစ္စာပြင်ဝင်ပြင်ရမယ်ကိစ္စပါလုံးဝမစီလျော်မသင့်တော်တဲ့ပြဋ္ဌာန်းချက်ပါ
ဟုတ်ကဲ့ပါအဲ့တော့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ကိုတော့ NLD ကမျှော်လင့်နေတယ်ဆိုတဲ့သဘောပေါ့နော်
ဟုတ်ကဲ့ဒါအရေးကြီးပါတယ်လှုပ်လည်းလှုပ်အောင်ပ
ါဟုတ်ကဲ့ပါဒီ NLD မှာပေါ့နော်ဒေါ်အောင်ဆန်းစုကြည်ပြီးလို့ရှိရင်ဒေါ်အောင်ဆန်းစုကြည်ရဲ့ဦးဆောင်မှုအောက်မှာ NLD ကလှုပ်ရှားနေကြတာပေါ့နော်ဆိုဒေါ်အောင်ဆန်းစုကြည်လိုမျိုးပေါ့နောက်ထပ်ခေါင်းဆောင်တွေပေါ်လာအောင် NLD လူငယ်မျိုးဆက်သစ်တွေအများဘယ်လိုများပြုစုပြောထားဖို့အစီအစဉ်တွေရှိပါလဲရှင
်မျိုးဆက်သစ်တွေအဲ့ဒီလိုခေါင်းဆောင်မှုရဖို့အဓိကအရေးကြီးဆုံးပါအဲ့ဒီမျိုးဆက်သစ်တွေကိုအလုတ်ခိုင်းမှုအရေးကြီးပါเนาะအလုတ်ခိုင်းမှုသူတို့တွေကဒီအချိန်မှာအလွန်တက်လွယ်တဲ့အရွယ်တွေပါသူတို့ကိုခိုင်းမှာကျွန်တော်တို့နောင်မျိုးဆက်အတွက်လူရမှာပါအဲကျွန်တော်တို့ကတော့အများအဖြစ်အဲ့ဒီဟာကိုပဲတိုက်တွန်းမှာပါလူငယ်တွေကိုတာဝန်ပေးရမှာတာဝန်ပေးရ
ဟုတ်ကဲ့ပါ NLD မှာအခုအများသောအပြင်ကြီးလိုက်လို့ရှိရင်ဟိုဥညာဝင်တို့ကအစပါเนาะကျမတို့တကြီးပိုင်းနေရောက်လာကြပြီဆိုတော့ဟိုစိတ်သွားတိုင်းကိုမပါတာတွေရှိမှာပေါ့เนาะ
အဲ့
တော့ဒီလူငယ်တွေကိုတွဲခေါ်တဲ့နေရာမှာဟိုအမလို့အမြဖြစ်ကြတယ်ရှင်အများဟိုအမြင်မှာပေါ့ NLD ကိုဒေါ်စုလည်းအားလုံးကကြီးညိုလေးစားကြတယ်နိုင်ငံခေါင်းဆောင်အဖြစ်နဲ့ပြည်သူခေါင်းဆောင်တယောက်အဖြစ်နဲ့အားလုံးကလေးစားကြတယ်ဒါပေမဲ့ NLD အပေါ်မှာတချို့တည်းအမြင်မကြည်နိုင်တာတွေရှိပါတယ်အဲ့တော့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့ NLD ရဲ့ဟိုနီးဗျူဟာနဲ့မဟာဗျူဟာတွေများဘယ်လိုများပြောင်းလဲဖို့ရှိပါလဲရှင်ဒီဟိုအများပြည်သူရဲ့အမြင်မှာပေါ့ဒီအမလို့အမများဖြစ်တာတွေကိုလေ
ကျွန်တော်စိတ်ထဲမှာကျွန်တော်စိတ်ကူလာတာရောကျွန်တော်လှုပ်လဲလှုပ်နေတာသူငယ်တွေတောင်းဝန်ပေးဖို့ရေယုံချင်းကြီးပေးရအောင်အဲ तू ကမလှုပ်ခဲ့ဘူးလို့ဒါမလှုပ်နိုင်ဘူးသူလိုပြောလို့မရဘူးအခုလူကြီးတွေရောဘယ်တော့မှလှုပ်ခဲ့ဘူးじゃဒီလိုပဲဟိုနေ experience နဲ့ပေါ် train လုပ်လာကြတယ်အဲ့တော့ဒီလိုအတွေ့အကြုံတွေရအောင်တောင်းဝန်ပေးဖို့အရေးကြီးပါတယ်သူတို့ကလည်းတောင်းဝန်ယူလုပ်မယ်မှားတာရှိမယ်ကျွန်တော်တို့ပြင်ကြမယ်ဒီလိုသွားပါလိမ့်မယ်
ဟုတ်ကဲ့ပါအခုအရင်တော့ဆိုလို့ရှိရင်တော့ဒီအရင်အစ်အစိုးရလက်ထက်ပေါ့နော်အခုတော့အရာသားအစိုးရလို့ခေါ်လို့ရနေပါပြီပေါ့လေအဲ့ဒီအစီအင်းအစိုးရလက်ထက်တုန်းကတော့ NLD မှာအခက်အခဲတွေအများကြီးရှိခဲ့ပါတယ် NLD မှာတော်တော်လေးတွေလှုပ်ရှားရတယ်လေခက်ပါတယ်အခုနောက်ပိုင်းမှာဟောဘလို့အခက်အခဲတွေရှိပါသေးလဲရှင
်အစိုးရနဲ့တိုက်ရိုက်အခက်အခဲတော့တိတ်မရှိပါဘူးသို့တော့အစိုးရထုတ်ခဲ့စာတွေဘာတွေအလုံးပုံမှာတော့ကျွန်တော်တို့ NLD ကကျေနပ်မှုမရှိဘူးလို့ဆိုပြုပြင်ပြောင်းလဲမှုကိုအရှင်းအဟုန်မရှိအောင်နှီးအောင်ပဲလုပ်နေတယ်လို့ကျွန်တော်တို့အဲ့လိုမြင်တယ်။ဟိုဘာကိုပြောချင်တာလဲဆိုအုံငိမ့်ညာရေးကြည့်။ငိမ့်ညာရေးပြီးခဲ့တဲ့တစ်နှစ်လောက်တည်းက nation wide လက်မှတ်ထိုးကြမယ်လုပ်ကြမယ်လို့ပြောတယ်။ပြောတဲ့အချိန်မှာဘာပြောလဲဆိုတော့ကျွန်တော်တို့ဟာငိမ့်ညာရေးနဲ့ပတ်သက်ပြီးညှိနှိုင်းနေတာအချက်3 4ချက်ပဲကြံပါတယ်လို့ပြောတယ်။ပြီးခဲ့တဲ့လတခါတာဝန်ရှိတဲ့လူကထပြောတယ်။အချက်က3 4ချက်ကနေ8ချက်ဖြစ်သွားပြန်တယ်။အဲ့တော့ဒါပါလဲဆိုတော့ရှေ့ကိုသွားရမယ်ခြေလှမ်းတွေကိုတုံဆွဲတဲ့ကိစ္စတွေအများကြီးဖြစ်နေတာ။ဒါကြောင့်အချိန်တွေကြန့်ကြတယ်လူရင်းကိုမရောက်ဘူးအဲ့ဒါတွေဖြစ်နေတာ
။ဟုတ်ကဲ့ပါ။အဲ့တော့ NLD အနေနဲ့ပေါ့နော်ဒီငင်းညာရေးလုပ်ငန်းစင်မှာကိုဘယ်လိုခဏနေပြီးတော့ပါဝင်ဖို့ရှိပါလဲရှင
်။ငင်းညာရေး MBC ကလုပ်တဲ့အကျိုးဆွေးနွေးပွဲတွေအားလုံးမှာ NLD တက်ပါ။လိုအပ်တာလည်းဝင်ရောက်ဆွေးနွေးပါ
ဒေါက်ခင်ဆိုးဝင်းတွေ့ဆုံမေးမြန်းတင်ပြခဲ့တဲ့မြမဒီမိုကရေစီရေးရာဆွေးနွေးခန်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုကတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးမယ်ထဲအခုတခါထုတ်လွှင့်ပေးမှာကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ပဲဖြစ်ပါတယ်ဒီတဲ့ဘက်မှာတော့တနိုင်ငံလုံးမှောင်ခိုဖြစ်နေတဲ့နိုင်ငံသားဖြစ်အရက်ဘီယာဝိုင်းတင်သွင်းခွင့်ပြဿနာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။မိုက်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ဒီကရမလာ9ရက်နေ့ကဆိုင်ကွေးပေါင်း300ကျော်ပါဝင်တဲ့စူပါမားကတ်နဲ့စိုးဆိုင်အုပ်စုကြီးကသူ့ဆိုင်တွေမှာနိုင်ငံသားဖြစ်အရက်ဘီယာဝိုင်းနဲ့ secret တွေလုံးဝတင်ရောက်တော့မှာမဟုတ်ဘူးလို့ပြောင်းဝင်ထုတ်ပြန်ကြေညာပါတယ်တကယ်လည်းအဲ့ဒီအုပ်စုထဲမှာပါဝင်တဲ့ City Map Ocean Super Center EVC Ruby Map ဆိုင်တွေဟာသူတို့ရောင်းကောင်တာတွေပေါ်ကနေနိုင်ငံသားဖြစ်အရက်ဘီယာဝိုင်းတဲ့ secret တွေလုံးဝဖယ်ရှားလိုက်ပြီးမှစားသုံးမှုတွေဝယ်ယူလို့မရတော့ပါဘူးအဲ့ဒီလက်ရှိရောင်းတဲ့အုပ်စုကဘာကြောက်တယ်လို့ကြေညာရတာပါလဲအဲ့ဒီကိစ္စနောက်ွယ်မှာဘလောက်ကြီးမားတဲ့ပြဿနာကြီးရှိနေတယ်လဲဖြစ်ပါလေဆက်ဖြစ်လာနိုင်မလဲဆိုတာနေ့တာသုံးသပ်ကြည့်ရအောင်ပ
ါ Store ဆိုင်အုပ်စုကြီးကဘာကြောင့်အဲ့ဒီလိုကြီးညာချက်ထုတ်ရတယ်ဆိုတာမရှင်းခင်မြန်မာနိုင်ငံရဲ့နိုင်ငံသားဖြစ်အရက်ဘီယာ Y Secret တင်သွင်းမှုနဲ့ဈေးကွက်အကြောင်းအရင်ရှင်းပြဖို့လိုပါလိမ့်မယ်အားလုံးမှတ်မိကြပါလိမ့်ဦးမယ်အရင်အစ်စ်ဆိုရဟာကုန်ပစ္စည်းအုပ်စု၁၁စုကိုပြည်တွင်းတင်သွင်းခွင့်မရှိဘူးဆိုပြီးတားမြစ်ပိတ်ပင်ခဲ့ပါတယ်အဲ့ဒီအုပ်စု၁၁စုထဲမှာနိုင်ငံသားဖြစ်အရက်ဘီယာတွေအပါအဝင်စားကုန်တောက်ကုန်အချိုရည်လောင်စာဆီအဝတ်အထည်ကအစအမျိုးအစားပေါင်းများစွာပါဝင်ခဲ့ပါတယ်ဒီလိုနည်းနဲ့တီရင်းကိုတရားမဝင်ကုန်စီမှောက်ခိုးတင်သွင်းတဲ့လုပ်ငန်းအကြီးအကျယ်ဖွံ့ဖြိုးခဲ့မှုပါတယ်ပြီးခဲ့တဲ့2011ခုနှစ်သမ္မတဦးသိန်းစိန်အစိုးရအဖွဲ့အစ်တက်လာတော့အဲ့ဒီပိတ်ပင်ထားတဲ့ကုန်စီအတော်များများကိုတရားဝင်တင်သွင်းခွင့်ပေးခဲ့ပါတယ်ဒီလိုနဲ့ဘစ်ကွတ်မုတ်လိုခောက်ဆွဲကြောက်လိုအချိုရည်လိုကုန်စီတွေတရားဝင်တင်သွင်းခွင့်ရလာပါတယ်ဒါပေမဲ့လည်းနိုင်ငံသားဖြစ်အရက်ဘီယာဝိုင်းနဲ့ secret တင်သွင်းခွင့်ကိုတော့လုံးဝပိတ်ပင်ထားဆဲဖြစ်ပြီးဒီကနေ့အချိန်ထိတင်သွင်းခွင့်မပေးသေးပါဘူး ဒါပေမဲ့လေစိတ်တွေမှာဖွင့်လှစ်ထားတဲ့အခွန်လွတ်အရောင်းဆိုင်တွေနဲ့နိုင်ငံသားတွေလာရောက်တဲခိုတဲ့ဟိုတယ်ကြီးတွေမှာဖွင့်လှစ်ထားတဲ့စားတောက်ဆိုင်တွေမှာအသုံးပြုဖို့အတွက်ကိုတော့အကန့်အသတ်နဲ့တင်သွင်းခွင့်ပြုထားတယ်လို့ဆိုပါတယ်။ဟိုတယ်ကြီးတွေကစားတောက်ဆိုင်တွေမှာရောင်းချဖို့နိုင်ငံသားပြည့်အရက်ဘီယာဝိုင်းတင်သွင်းလိုသူတွေဟာဟိုတယ်ကြီးဝင်ကြီးဌာနရဲ့ထောက်ခံချက်နဲ့စီးပွားကူးတက်မှာပါမစ်လျှောက်ပြီးတင်သွင်းနေကြတာပါ။
အဲ့ဆိုရင်မေးစရာမေးခွန်းရှိလာပါပြီ။လက်ရှိတနင်္ဂနွေလုံးကဒီကွာဟောက်စီကုန်းစုံဆိုင်တွေစားတော့ဆိုင်တွေမှာရောင်းနေတဲ့ယော်နီဝါကာရက်ဒန်နီယယ်ချိဘက်တို့ရက်တွေခန်နီဂန်ဘီယာချမ်းစင်ကာနဲ့ဘတ်ဝိုင်ဇာလိုဘီယာတွေအော်စတြေးလျနဲ့ပြည်သစ်ဝိုင်တွေတွေကဝင်လာပြီးဘယ်လိုရောင်းနေကြတယ်လို့မေးစရာရှိလာပါတယ်။ပြောရရင်အားလုံးဟာလုံးဝရောင်းချခွင့်မရှိဘဲနဲ့တရားမဝင်ရောင်းချနေကြတာကြီးပါ။ရက်တပ်ဖွဲ့လိုတပ်ဆိုင်ရာအာဏာပိုင်တွေကကျေးမြေဝေဖန်စီအေးအေးယူနိုင်တဲ့ပေါင်ကိုပစ္စည်းတွေကြီးပါဒီနိုင်ငံများပြည့်အရက်ဘီယာဝိုင်စီးကရက်တွေဟာဒီမှာနိုင်ငံတော်ဝန်ကိုလမ်းကြောင်းတစ်ခုကနေဝင်ရောက်လာပါတယ်တနည်းကတော့နေဇက်ရေလမ်းနဲ့ဒေသိတ်တွေကနေပေါင်ကိုခိုးသွင်းလာတာတွေပါနောက်တနည်းကတော့အစိုးရကအခွင့်ထူပေးထားတဲ့သူတွေကအခွင့်လွတ်ဆိုင်တဲ့ဟိုတယ်စားတော့ဆိုင်တွေအတွက်ဆိုပြီးတရားဝင်လိုင်စင်လျှောက်အဲ့ဒီတွေတရားဝင်အခွင့်ဆောင်ပြီးသွင်းလာတာတွေကပြန်ဖြတ်ပြီးရောင်းချနေကြတာတွေပါတရားဝင်လမ်းကြောင်းကပဲပါမေးရပြီးတွင်တွင်မန်ကူဝက်တွင်တွင်ဘယ်သူတွေဘယ်စားတော့ဆိုင်ကမှအဲ့ဒီအရက်ဒီယာဝိုင်စီးကရက်တွေကိုရောင်းချခွင့်ပြုမထားတဲ့အတွက်တိုင်းပြည်လုံးပေါင်းကိုဖြစ်နေရတာပါ
တကယ်တော့ဈေးကွက်စီးပွားရေးစနစ်ကျင့်သုံးတဲ့နိုင်ငံတနိုင်ငံအနေနဲ့တစ်နှစ်ကိုကဘာလက်ခီးတဲ့တန်းနဲ့ချီဝင်ရောက်နေတဲ့နိုင်ငံတနိုင်ငံအနေနဲ့နိုင်ငံသားပြည့်အရက်ဘီယာဝိုင်စီးကရက်တင်သွင်းခွင့်လုံးဝပိတ်ပင်တားမြစ်ထားတာဟာအလုံးကိုထူးဆန်းနေပါတယ်မြန်မာနိုင်ငံဟာအရက်ဘီယာတောက်တုံးမှုတားမြစ်တဲ့အစ္စလာမစ်နိုင်ငံလဲမဟုတ်ပါပဲခုလိုကန့်သက်ထားတာကလည်းထူးခြားနေတာပါဖြစ်နိုင်တာတစ်ခုကတော့ကြည်ရင်းမှာအရက်ဘီယာထုတ်လုပ်နေတဲ့ဥပိုင်လိုကုမ္ပဏီတွေကသူတို့အကျိုးစီးပွားထိခိုက်မှာဆိုလို့ကန့်ကွက်တာဖြစ်နိုင်တယ်လို့နှစ်ပေါင်းများစွာအခွင့်တူးရပြီးအရက်ဘီယာဝိုင်းတင်သွင်းခွင့်ရနေတဲ့လက်တဆုပ်စာခရိုနီတစုကမနစ်သက်တာကြောင့်လဲဖြစ်နိုင်ပါတယ်အထူးပါမစ်ကိုခွင့်ပြုပေးရင်ကိုကျိုးရနေတဲ့စီးပွားကူးတက်တဲ့ဟိုတယ်ခီးဝင်ကြီးတွေနဲ့အစိုးရအဖွဲ့တွေကထိတ်တန့်အရာရှိကြီးတွေရဲ့အကျိုးစီးပွားကြောင့်လဲဖြစ်နိုင်ပါတယ်။ဒါနဲ့ပတ်သက်ပြီးပြည်တွင်းကအရက်ဘီယာထုတ်လုပ်သူများအသင်းကတော့နိုင်ငံသားကနေတရားမဝင်အရက်ဘီယာဝိုင်းတင်သွင်းရောင်းချမှုကိုပြောင်ပြောင်တင်းတင်းဆန့်ကျင်တာ၊ကြေညာချက်ထုတ်တာတွေတွေ့ရပါတယ်။သူတို့တွေရဲ့တိုက်တွန်းနှိုးဆော်ချက်ကြောင့်အရက်ဘီယာမှောင်ခိုတင်သွင်းတာကိုအကြီးအကျယ်ဖန်ဆီးမှုလုပ်ခဲ့တယ်လို့တိကျတဲ့နှစ်အတွင်းဖန်ဆီးမှုတွေထဲမှာတော့စီတီမက်လိုကုမ္ပဏီကြီးရဲ့လက်ခွဲကုမ္ပဏီတောင်ဖန်ဆီးခံရပြီးတင်ကနန်းနီးပါးရှိတဲ့အရက်ဘီယာနဲ့ဝိုင်းပလင်းတင်ဆီးခံရတဲ့ဖြစ်စဉ်ဖြစ်ခဲ့ပူပါတယ်။ဒါကြောင့်လဲအခုလိုကုန်စုံဆိုင်လုပ်ငန်းရှင်တွေစုပေါင်းပြီးနိုင်ငံသားဖြစ်အရက်ဘီယာဝိုင်းတွေလုံးဝမရောင်းတော့ဘူးလို့ကြေညာလိုက်တာဖြစ်ပါတယ်။သူတို့အနေနဲ့မတရားဖန်ဆီးအရေးယူတာမျိုးမခံကျင်ကြသလိုအခွင့်ဒုက္ခလူတစုကသွင်းလာတဲ့အရက်ဘီယာဝိုင်းတွေကိုမယောင်းပေးကျင်တာတော့ဒါလဲပါပါတယ်
။အစိုးရအနေနဲ့တကယ်ဈေးကွက်စီးပွားရေးစနစ်ပြုလုပ်နေတယ်ဆိုရင်ခုလိုတနင်္ဂနွေလို့ပေါင်ကိုဖြစ်နေတဲ့ပြဿနာနိုင်ငံသားပြည့်အရက်ဘီယာဝိုင်းရောင်းချသူရောဝယ်ယူသူနဲ့စားတော့ဆိုင်မှာတောက်သုံးသူလူတွေပါဥပဒေပြင်ဖက်ရောက်နေတဲ့ကိစ္စဖြေရှင်းပေးဖို့လိုပါတယ်။ဒီအတွက်အစိုးရနဲ့နှိစပ်တဲ့ဒီလိုမျိုးအရက်ဒီယာထုတ်လုပ်သူနဲ့နိုင်ငံသားကတင်ပေးမွေးရသူလက်တဆုပ်စာလုပ်ငန်းရှင်တွေကိုအကာအကွယ်အခွင့်အူပေးနေတဲ့အစားဒီကွက်စနစ်နဲ့ပြောညီစွာစီးပွားရေးကနေအခွန်ကသတ်မှတ်ပြီးနိုင်ငံသားပြည့်အရက်ဒီယာဝိုင်းတွေကိုတရားဝင်တင်ပေးမွေးပြုဖို့လိုအပ်နေပြီဖြစ်ပါကြောင်းဥစ္စာတင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ဖြစ်ပါရဲ့ရှင်။အခုကတော့မတ်အေးတန်တာကျော်စီစဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာများကိုနားဆင်ကြရအောင်ပါ။
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါလိမ့်ရှင်။အခုတော့ VOE ကိုကျေးဇူးတင်ကြောင်းရေးလာကြတဲ့သောရရှင်တချို့ရဲ့စာကိုနည်းနည်းအရင်ပြောပြပေးချင်ပါတယ်။ထုံးစံအတိုင်းပဲ VOE ကဟိုတယ်လောတုံးကပဲပေးပို့လိုက်တဲ့ဒီမြစ်တာလက်ဆောင် ပြက်ကရင်ကိုရရှိလို့ကျေးဇူးတင်ကြောင်းရေးလာတဲ့သောရရှင်တွေဖြစ်ပါလိမ့်ရှင်။ဦးမြင့်အောင်ရန်ကုန်ရှင်စောပုရက်ွက်ကဦးမြင့်အောင်ကပြက်ကရင်ရလို့ကျေးဇူးတင်ပါတယ်ဆိုပြီးတော့ခုလိုရေးလာပါတယ်
။ VOA မြန်မာပိုင်းအစီအစဉ်ကမြစ်တာလက်ဆောင်ပေးပို့တဲ့2015ခုနှစ်အတွက်ပြက်ကရင်မြစ်တာလက်ဆောင်ကိုလက်ခံရရှိတဲ့အတွက်အတိုင်းမသိဝမ်းသာကြည်နူးမိပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်တာကြောင့်သတင်းစာ၊စာအုပ်၊စာဆောင်တွေအတွက်ငွေကြေးကုန်ကျစရာမလိုပဲသတင်းဦးသတင်းထုအထွေထွေဘဟုတုတ္တတုတ္တယတ္တလူမှုရေးကျမ်းမာရေးအားကစားကဏ္ဍအစုံအလင်ကိုလည်းအိမ်မှာနေရင်နားထောင်ရတဲ့အတွက်ကျေးဇူးတင်ပါကြောင်း VOA မြန်မာပိုင်းအစီအစဉ်ကိုစာရေးလိုက်ရပါတယ်ခင်ဗျာ
ရန်ကုန်မြို့ကဦးမြင့်အောင်ဖြစ်ပါတယ်ရှင်ပြက်ကရင်ရလာတယ်လို့ရေးလာကြတဲ့စာရေးအများကြီးရှိပေမဲ့တချို့တဝက်ပဲအမည်အနေနဲ့ဖော်ပြပေးပါတယ်နော်ဆရာဦးလက်ဆွမ်းဗရန်ကလည်းကျေးဇူးတင်ကြောင်းအခုလိုရေးလာပါတယ်ရန်ကုန်ကပေးပို့လိုက်တဲ့ VOA ပြက်ကရင်2015ကိုမမျောလင့်မဲ့လက်ခံရရှိလို့အလုံးဝမ်းမြောက်ပျော်ရွှင်မိပါတယ်တဲ့ဒီသောရရှင်ကကချင်ပြည်နယ်အင်းတော်ကြီးဒေသကသောရရှင်ပဲဖြစ်ပါတယ် Voice of America ကပထမဦးဆုံးရရှိတဲ့လက်ဆောင်မလဲဖြစ်ပါတယ် VOA အဖွဲ့သူအဖွဲ့သားတွေအားလုံးကိုလည်းအရန်ကျေးဇူးတင်ပါတယ်သူတို့ရဲ့အင်းတော်ကြီးဒေသမှာတော့အခုချိန်ထိမြူနှင်းတွေဖုံးအုပ်ထားလို့နေလင်းရောင်ကိုမနေ့9နာရီနောက်ပိုင်းမှသာမြင်ရပါတယ်တဲ့အရန်ချမ်းတုံးပါပဲဒါပေမဲ့ကျွန်တော်က VOA အတန်ကိုတော့မနေ့ညအမြဲတမ်းနားတော်တာအစင်တာပါသတင်းဆောင်လို့လည်းကြိုက်နှစ်သက်ပါတယ်ဆိုပြီးတော့ Energy I အရက်ဒေတာကဆရာဦးလက်ဆွမ်းဘရန်စာရေးလာပါတယ်ရှင်ဒါကတော့ February လအစပိုင်းကရေးလာတာပါဟုတ်ကဲ့ပါဆရာဦးလက်ဆွမ်းကြီးကျမတို့ဒီ American ပြည်အောင်စုဒီအရှေ့ပိုင်း Washington DC တဝိုက်မှာလည်းအခုမတ်လရောက်နေပါပြီနှင်းတွေကတော့မနေ့ကအထိပဲထူးထူးထပ်ထပ်ကျနေတော့ပါပဲမနေ့ကနှင်းကတော့နောက်ဆုံးကျတဲ့နှင်းလိုပဲယူဆရပါတယ်နော်ဟုတ်မဟုတ်တော့ဘယ်သူမှကျင်းစီပြောလို့မရပါဘူးဒီနေ့ဒီအတန်သွင်းတဲ့တောက်ကြနေမှာလဲအနှုတ်30ဒီဂရီထိအေးနေပြီးတော့ဒီစနစ်တင်းငွေမြန်မာပြည်ကပေးစာများထုတ်လင်းတဲ့တင်းငွေနေမှာတော့အပေါင်း30ဒီဂရီလောက်ထိဒီအပူချိန်မြင့်တက်မယ်ဆိုလို့ကျမတို့အော်နွေ့နွေ့ထွေးထွေးလေးတော့နေရကြည်ရဲ့လို့တွေးပြီးတော့ဝမ်းသာနေကြပါရဲ့ရှင် VOE ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကချင်ပြည်နယ်ကပဲနောက်ထပ်ရေးလာတဲ့သောရရှင်မတ်ကျူလူအောင်နဲ့ဖုံဒါကြဆန်းကလည်းပူတာအိုခရိုင်မချမ်းမောမြို့နယ်အရှိချမ်းဒေသဒိန်ချက်ကျေးရွာလေးကပါတဲ့
VOA ကိုနားထောင်ပြတာ2009ခုနှစ်ကတည်းကခုချိန်ထိပါ VOA ကတဆင့်တိကျတဲ့သတင်းဆောင်မတွေကျမ်းမာရေးစီးပွားရေးဗဟုသုတဆုံလင်စွာနားထောင်ရလို့ VOA ကိုအထူးကျေးဇူးတင်ပါတယ် VOA ကိုတခုအကြံပေးပါစေစနေနေ့တိုက်ရိုက်လေးလိုင်းစီစဉ်မှာအချိန်တိုးလွန်းအားကြီးတော့နားထောင်ရတာအားမရဘူးဒါကြောင့်ည10နာရီက17နာရီအချိန်တွင်လွင့်မီသားကိုမလွင့်မဲတိုက်ရိုက်အစီအစဉ်ကိုအဲ့ဒီတညမှာပဲလွင့်မေးပါလားလို့ပါတပတ်မှာစနေတညတည်းပေါ့နော်
ဒီသောရရှင်ကဒိန်ချက်ကနေမချမ်းမောစားရအထိလာရတာ၄ရက်ခီလောက်ကြာတယ်တဲ့ဒါကြောင့်မလို့လဲပြက်ကရင်မဖြစ်မနေပို့ပေးပါလို့ရေးလာပါတယ်ပြက်ကရင်ချော့ချော့မော့မော့ရရှိပါစေလို့ဆုတောင်းပါတယ်ရှင်အင်တာနက်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ကတော့ရှမ်းပြည်နယ်ကျိုင်းတုံမြို့ပိန့်စီကျေးရွာကနန်းချယ်ရီခံပဲဖြစ်ပါတယ်ရှင
်ဒီစာဟာဒုတိယကြိမ် VOA ကိုစာရေးတာပါမရှင်းမလင်းမသိတာလေးတွေကိုမေးချင်လို့အခုလိုရေးလိုက်တာပါ VOA ကကြွန်ညာတဲ့လိပ်စာမှာ burmese@voanews.com လို့ကျင်ညာတော့ burmese ကိုတော့သိတယ် @ ဆိုတာဘာလဲဆိုတာကိုရှင်းပြပေးစီချင်ပါတယ်ပြီးတော့ mp3 အသံဖိုင်နဲ့လည်းပေးပို့လို့ရတယ်ဆိုတာ mp3 အသံဖိုင်ဆိုတာလည်းဘယ်လိုဟာကိုပြောတယ်ဆိုတာကိုရှင်းပြပေးစီချင်ပါတယ်ပြက်ကြိမ်မာတဲ့အခါမှာတောင်းခံသူမှန်သမျှစာလိုက်တစ်တာရှိတဲ့မြို့မှန်သမျှကိုပို့ပေးပါသလားကန်ဆမ်းမဲဖောက်ပြီးပို့တဲ့ရေဒီယိုကလည်းဘယ်လမှကန်ဆမ်းမဲဖောက်တာပါလဲနှစ်တိုင်းမဲကန်ဆမ်းမဲဖောက်ပေးပါသလားပြီးတော့ရေဒီယိုကန်ဆမ်းမဲအစီအစဉ်မှာဘယ်လိုပါဝင်ရမှာပါလဲအချက်တိုင်းကိုသိချင်တာမို့ဖြေကြားပေးစေချင်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကျမ်းမာချမ်းသာကြပါစေရှင
်ရှမ်းပြည်မြို့နယ်ကျိုင်းတုံမြို့ပိန့်စီကျေးရွာကသောရရှင်နန်းချယ်ရီခန့်ရေးလာတာဖြစ်ပါတယ်ရှင်ဒီသောရရှင်က bammi@voa.com ဆိုတဲ့နေရာမှာ s ရာလေးကဘာများလဲဆိုတော့မေးလာတာပါဟုတ်ကဲ့ဒီသောရရှင်ကိုဖြေကြားပေးချင်ပါတယ်ဒီ s ရာလေးကတော့ at လို့အသံထွက်ပါတယ်သူရဲ့မူလအဓိပ္ပာယ်ကတော့ at a rate of 0.8 လောက်နဲ့ရနိုင်တယ်လို့အဓိပ္ပာယ်ရတာပါဒါဟိုးရှိရှိတဲ့ကပေါ်လာတဲ့စကားလေးဖြစ်ပါတယ်ဥမာ7 lollipop at $2 ညီမြချင်း $14 ဆိုရင်တော့ lollipop 9ချောင်းတစ်ချောင်းကို $2 နှုန်းနဲ့စုစုပေါင်း $14 ကျတယ်လို့အဓိပ္ပာယ်ရတာပါဒါဟိုးရှိရှိတဲ့ဘက်ကတုံးခဲ့တဲ့အသုံးနှုန်းမှာကောက်ယူရတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒါပေမဲ့အခုတော့ဒါကကွန်ပျူတာအင်တာနက်မှာအသုံးအရမ်းများတဲ့သင်္ကေတဖြစ်ပါတယ်ရှင် ကွန်ပျူတာအင်တာနက်ဆက်သွယ်မှုနဲ့အီးမေးလ်ပို့ကြတဲ့အခါမှာ S ဆိုတဲ့တင်ကိတာလေးကမပါမဖြစ်တင်ကိတာဖြစ်ပါတယ်။ဥပမာဆိုရင် ethana.jo@gmail.com ဆိုတာမျိုးအဓိပ္ပာယ်ကအီးမေးလ်အသုံးပြုတဲ့ကျွန်မ ethana.jo က gmail.com site မှာဒီလိပ်စာနဲ့အီးမေးလ်ကိုပိုင်းဆိုင်ပါတယ်လို့သဘောတက်ရောက်ပါတယ်။အဲ့ဒီလိပ်စာမှန်ရင်တော့အဲ့ဒီလူစီကိုအီးမေးလ်ရောက်နိုင်ပါတယ်။အဲ့ဒီတော့ gmail လို့ yahoo လို့ hotmail လို့မျိုးအီးမေးလ်တွေပို့လို့ရစေတဲ့ website တွေမှာမလမမကိုကိုညီညီဒီလိုမျိုးကိုရွေးချင်တဲ့ကိုရဲ့နာမည်မျိုးမျိုးနဲ့အီးမေးလ်အကောင့်ဖွင့်တဲ့အခါအဲ့အက်လေးကအမြဲပါဝင်တာပါမမ @hotmail.com ဆိုတာမျိုးပါအီးမေးလ်လိပ်စာမှာအဲ့တင်ကိတာမပါရင်ဘလို့နည်းနဲ့မှအီးမေးလ်မရောက်နိုင်ပါဘူးရှင်အီးမေးလ်တကယ်သုံးကြည့်ရင်တော့ရှင်းသွားပါလိမ့်မယ်နော်ဒါကတော့ view အစီအစဉ်နေနဲ့ပတ်သက်ပြီးတော့တော်ရရှင်နေကျေးဇူးတင်ကြောင်းပြောလာတဲ့စာတွေသူတို့သိကျင်တာတွေကိုရေးသားမေးမြန်းလာကြတဲ့အစားတွေပဲဖြစ်ပါတယ်နော်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်။မြစ်တာဒီလက်ဆောင်တွေနဲ့လည်းဖျော်ပြပေးဦးမှာပါ။အခုတော့အရင်အနောက်တိုင်းမှာခေတ်စားနေတဲ့အနောက်တိုင်းသချင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးကြပါရစေ။ Billboard ရဲ့ Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းနှမှာထိဆုံးနံပါတ်10ရဲ့ဝင်တဲ့သချင်းတစ်ပုဒ်ပဲဖြစ်ပါတယ်။ Taylor Swift တီဆိုထားတဲ့ Star ဆိုတဲ့သချင်းကဒီတစ်ပတ်နံပါတ်9နေရာမှာရှိပါတယ်ရှင်။သောရရှင်တွေခံစားနားဆင်ကြပါအောင်ရှင်။Style ဆိုတဲ့တခြင်းလေးပဲဖြစ်ပါတယ်ရှင်။သောရရှင်တွေအတွက်မြမတခြင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုကြောင်းမှာတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားချင်ပါတယ်ရှင်။အခုအရင်ရခိုင်ပြည်နယ်ကသောရရှင်ရဲ့အစာကိုဖော်ပြပေးချင်ပါတယ်။ရသေးတောင်မြို့နယ်တင်းကုတ်ကျွေးရွာကသောရရှင်လှကြီးကတော့သက်ဆိုင်ရာကဘာမှမဆောင်ရွက်ပေးလို့အခုလို VOE ကတစင်တိုင်ကြားရပါတယ်ဆိုပြီးတော့အခုလို့ရေးပြီးတော့အသိပေးလာပါတယ်။
ကျွန်တော်ရွာရဲ့အရှိပိုင်းဟာချောင်းရီတိုက်စားလို့တပိုင်းလုံးရေအောက်ရောက်သွားမဲ့အခြေအနေဇူးနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။ကျွန်တော်ရွာနေပြီးဒီချောင်းလေးဟာစစ်တွေရေသေးတောင်ဘူဒီတောင်စတဲ့မြို့တွေကိုသွားနေတဲ့အတိတ်ကရီလန်းလေးဖြစ်ပါတယ်။ဒီလိုမျိုးအခြေအနေဇူးကြီးဖြစ်နေတာကိုဒီချောင်းကနေသွားရင်ကောင်းကောင်းမြင်နိုင်ပါတယ်။ရေသေးတောင်မြို့နယ်ကုစလဲနှစ်ဦးကလည်းဒီအခြေအနေဇူးကိုမြင်နိုင်ပါလျက်နဲ့လုံမပေးနိုင်တာတော်တော်စိတ်ပြက်မိပါတယ်။သက်ဆိုင်ရာဌာနကနေပြီးတော့တိတိနဲ့မလုံပေးနိုင်တာကိုလည်းစိတ်အကြီးအကျယ်ပြက်မိပါတယ်။ဒါကြောင့်မလို့ဒီအခြေအနေဇူးကြီးကိုထိမ့်သိမ့်ပေးဖို့သက်ဆိုင်ရာဌာနမှတဆင့်သမရထံကိုတိုင်ကြားအသိပေးလိုက်ပါရခင်ဗျာ
အခြေအနေစိုးနေလို့သက်ဆိုင်ရာကထိမ့်သိမ့်ပေးနိုင်ဖို့ VOE ကတဆင့်ပြောကြားလိုက်ရပါတယ်တဲ့တင်းကုတ်ကြီးရွာကသောရရှင်စာရေးလာတာဖြစ်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမှာနေရက်ချင်ပါတယ်ရှင်နောက်ပိုင်းမှာသောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယို စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်နဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ခုသောရရှင်တွေကိုမြန်မာတချင်းလေးတပုတ်နဲ့ဖျော်ပြပေးခြင်းပါတယ်ရှင်။ဒီတစ်ပတ်မှာတော့ဝေလာတီဆိုထားတဲ့အလွမ်းရွာဆိုတဲ့တချင်းလေးနဲ့ဖျော်ပြပေးဖို့အစိတ်ကူးရပါတယ်နော်။ဒီတချင်းလေးကိုနားထောင်ပြီးတော့ကျွန်မသဘောကျမိလို့ VOA တိချစ်သောရရှင်တွေလည်းဒီတချင်းလေးကိုသဘောကျနိုင်တယ်ဆိုပြီးတော့စိတ်ကူးရလို့ဖွင့်ပေးခြင်းပါပါရှင်။နားဆင်ကြပါအောင်နော
season တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြားရတာဖြစ်ပါတယ်ရှင်အခုကတော့အပတ်စဉ်ခဏတစ်ခုဖြစ်တဲ့တက်ကြီးစကားအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဒီရင်းပါတက်ကြီးစကားအစီအစဉ်မှာတော့မြန်မာနိုင်ငံမှာရောနိုင်ငံတကာမှာပါကျင်းပနေကြတဲ့အမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့နှစ်တရားပြည့်အထည်မှအခမ်းအနားတွေနဲ့ပတ်သက်ပြီးတော့ဆရာမောင်စွမ်းကြီးကပြောပြထားပါတယ်ရှင်
အမေမေခင်ဗျာခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့အောင်ဆန်းစန်တနရီကိုဘိုလ်ချုပ်အောင်ဆန်းရာပြည်ခွဲများအကြောင်းဖြစ်ပါလေဘိုလ်ချုပ်အောင်ဆန်းရာပြည်ခွဲများကိုပမာပြည်အနှံ့ပြမှာကျင်းပကြသလိုကဘာအနှံ့ပြပမာတွေရောက်ရှိနေထိုင်ရာဒေသတွေမှာလည်းကျင်းပကြပါလေဓာတ်ပုံပတိပြပွဲစာအုပ်ပြပွဲကပ်ပြဖြောပြပွဲဟောပြောပွဲဈေးအောင်ပွဲမှာစလို့ဒေသလည်းသင်ရောလို့ကျင်းပရပါတယ်ကျွန်တော်တို့နေထိုင်ရာနယူးယောက်မြို့မှာတော့2014ဖေဖော်ဝါရီမှာခဲ့ရာပြည့်အကျိုးဝင်များကျင်းပခဲ့ပါတယ်2015ဖေဖော်ဝါရီမှာတော့ပိုချိုးအောင်ဆန်းရာပြည့်ဝဲကြီးကျင်းပပါတယ်ဒီရာပြည့်ဝဲကြီးကိုပိုချိုးအောင်ဆန်းရဲ့ကိုရန်တော်ပိုမင်းလွင်ရဲ့သားကိုအောင်ချီလွင်ကဦးဆောင်ပြီးရှစ်လေးလုံးကျောင်းသားကောင်းသောကိုနေတင်မြင့်နယူးယောက်မြန်မာပတိဆရာများဓာတ်ပုံဆရာများတာနေစင်းသမားများအကအဆုဝါဒနာရှင်များမျိုးမြန်မာတိုင်းဝိုင်းကအားတက်တဲ့ရောဝိုင်းဝန်းပါဝင်ဆွေးနွေးကြပါတယ်။ဘိုလ်ချုပ်အောင်ဆန်းရာပြည်ဝဲကိုရာပြည့်အကျိုးပွဲတော်လုပ်ခဲ့တဲ့အမှတ်စနစ်တည်တဲ့ကျောင်းမှာပဲကျင်းပကြပါတယ်။ကျင်းပဖို့အဆင်ပြေတဲ့ဖေဖော်ဝါရီ9ရက်နေ့မှာကျင်းပဖြစ်ပါတယ်။ရာပြည့်ဝဲကိုနန်းနဲ့စင်နာကြီးမှစတင်ပြီးတော့ကျောင်းခမကြီးထဲမှာမြန်မာအစာအစာမျိုးစုံမြန်မာအစာအုပ်ပြက်ကလေးစတဲ့မြန်မာပြည်ပစ္စည်းများရောက်ချပြီးတော့ဝင်ကြီးဖြစ်တယောက်15ဒေါ်လာကောက်ခံပြီးခမကြီးရဲ့မှာရောက်ချနေတဲ့မြန်မာအစားအစာတွေတဲ့ကတိုက်ရအစားအစာတွေကိုတက်တော့လိုက်လံစားတော့နိုင်အောင်စီစဉ်ထားပါရဲ့ခမကြီးဝင်ပေါ်အစားအနာမှာ ဟိုကျောင်းအောင်ဆန်းရဲ့ဘဝတလျှောက်နေထိုင်လှူရှားဆောင်ရွက်ခဲ့တဲ့မတန်းဓာတ်ပုံများနဲ့ဟိုကျောင်းပုံတို့ပကြီးကားများကိုတိတ်ဝင်စားဖို့ရာချင်းချင်းပြတာထားပါတယ်ဓာတ်ပုံနဲ့ပကြီးပြခဲကိုနီယောမြန်မာပကြီးကျော်မြတ်ဖြစ်ကြတဲ့ကိုမျိုးချောဤသိန်းကျိုင်ဝင်းနိုင်စားတဲ့ပကြီးဆရာများကသူ့ဆောင်ဆီစဉ်ခင်ချင်းပြတာနဲ့လို့သိရပါတယ်နာနဲ့တတနာကြီးမှာတန်းကားတော့ရှစ်ပါးကိုဆုံးက Tung ba jong share ga ti a chi mye ma de. Dr. Sit Win ne ka bya sia mawn swain yi lu ga u saung mi yi de cha a mya wi ba de. Share ro tang ga ro mya wo sung kat pi naw. Shin min si ya ka wae khan ma ji ma ka wae ne ho pyo wae mya wo tin set ka ja ja ba de. Ni yo Myanmar ka le mya ne lu ne mya ga de min nai ka mya ne yin mya wo myain myain sain sain tin set ka ja ja ba de. New York ka ka wae mya wo ma tin tin maw ma myo myo sa tu lu ga u saung pi မီလင်းကကဝဲများဟုတော့တတ်တပင်အမှုပညာရှင်ကိုရင်ထွေးဗိုင်းဆီယာမမင်းကြီးစားလီအစတဲ့ပုဂ္ဂိုလ်များကဥဆောင်ပြီးတော့အစီအစဉ်ကဝဲမှာအစပိုင်းဒေါန်ဆန်းကျူရဲ့တဝန်လာကိုဖတ်ကြားပြီးနောက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးတင်ဦးရဲ့မိန့်ခွန်းဗီဒီယိုကိုဆက်လက်ပြသပါတယ်လွတ်လပ်ရေးဖခင်တမရပခင်ပြည်တော်စုဖခင်တက္ကတာဘဂတာကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းရဲ့ကုန်ကျေးဇူးကိုအမရကွန်ပျူတာရဲ့အပြင်ရိုးစက်တဲ့လူငယ်များအနေနဲ့ရိုးသားခြင်းရဲရင်ခြင်းအမျောမြင်ရှိခြင်းစတဲ့ပို့ချုံအောင်ဆိုင်ရဲ့စိတ်တက်စွမ်းဉာဏ်များကိုလည်းဆက်ခံကျင့်သုံးကြဖို့တိုက်တွန်းနှိုးဆော်တော့ကြပါလေဆက်တဲ့ပြီးတော့ပို့ချုံအောင်ဆိုင်ရဲ့အကိုအကြီးဆုံးအာဇာနည်ဥပဝင်ရဲ့သားတူဖြစ်သူဒေါက်တာစိတ်ဝင်းကဥပဝင်ရဲ့ပို့ချုံအောင်ဆိုင်ရဲ့ညီကိုမိသားစုဆက်ဆံရေးနေဆွေးချင်များကိုခေါ်ပြောတော့ပါလေ။ဒရဆီယာမောင်စွမ်းကြီးကပို့ချုပ်အောင်ဆန်းရပြီဖွဲ။ကျမကြီးအဖွဲကိုစားနယူးယောက်ကဝဲပြဝဲပါဝင်စီစဉ်ဆွေးကြသူများ၊ဇေယောင်းဝဲမှာမြန်မာအစားအစာများရောင်းချလူတန်းသူများ၊မီလင်းကလာရောက်ဥပပေါင်းကူညီသူများကိုကျေးဇူးတင်စကားပြောကြပြီးဒီနေ့လူငယ်များအနေနဲ့ပို့ချုပ်အောင်ဆန်းစိတ်ဓာတ်အမွေကိုအလေးနဲ့ဆက်ခံတော့ကြရင်တိုက်တွန်းလို့တော့တော့ပါလေ။ကျွန်တော်မောင်စွမ်းကြီးပါခင်ဗျာ။
ဆရာမောင်ဆွမ်းကြီးပြောပြခဲ့တဲ့တက်ကြီးစကားအစီအစဉ်မဲ့ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုလည်းမကြခင်အစီအစဉ်တွေအပြီးမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းဒိုမီတာ25လိုင်းဒိုမီတာ32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင် VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ်ရှင်
ရရှာတက်ကန်ကောင်းဆောင်ဘော်ရစ်နမ်ဆော့ကိုတတ်မှုနဲ့ဒီချေချင်းညာအမျိုးသားနှစ်ဦးကိုဒီကနေ့မှရုရှားအာဏာပိုင်တွေကတရားစွဲဆိုလိုက်ပြီးခရမလင်အနီးနားကလုတ်ကြံခံရမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့တခြားသုံးဦးကိုလည်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်ရုရှားသမ္မတရဲ့ပြိုင်ဘက်တဦးဖြစ်ပြီးဖေဖော်ဝါရီလ28ရက်နေ့မှာလုတ်ကြံခံရတဲ့ဒီဘော်ရစ်နမ်ဆော့အသက်ခံရတဲ့အမှုကိုဆက်လက်စုံစမ်းစစ်ဆေးဖို့အဲ့ဒီဖမ်းဆီးထားတဲ့သူ5ဦးကိုတရားရုံးကိုဒီကနေ့ခေါ်ဆောင်လာခဲ့ပါတယ်ဘော်ရစ်နမ်ဆော့ဟာခရမလင်နန်းတော်အနီးကတရားပေါ်မှာသူ့အဖော်မျိုးသမီးနဲ့လမ်းလျှောက်နေတော့တနက်နဲ့၄ချိန်ပြစ်ခံရပြီးအဲ့ဒီဒဏ်ရာကြောင့်သူကွယ်လွန်ခဲ့ပါတယ်မာလီနိုင်ငံမြောက်ပိုင်းကကုလသမဂ္ဂစခန်းကိုဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်လူ3ဦးသေဆုံးသွားပြီး12ဦးဒဏ်ရာရရှိသွားပါတယ်ကဒရားမှာရှိတဲ့မင်းနက်စ်မကုလညီချင်းရေးတပ်စခန်းထဲကိုဒုံးကျည်အစင်30လောက်နဲ့ပြစ်ခတ်ခဲ့တာလို့ကုလသမဂ္ဂကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ပြစ်ခတ်မှုကြောင့်ကုလညီချင်းရေးတပ်သား2ဦးကြာဆုံးပြီးတခြားတပ်ဖွဲ့ဝင်၈ဦးတန်ရာရသွားပါတယ်ကုလစကန်အနီးနားကဒုက္ခသည်စကန်ကိုလည်းထိမှန်ခဲ့တာကြောင့်လူ2ဦးသေဆုံးပြီး4ဦးတန်ရာရရှိသွားပါတယ်နဂျီးရီးယားနိုင်ငံကဘိုကိုဟာရမ်အဖွဲ့ကိုချက်နဲ့နိုင်ငံနိုင်ငံတို့ပူရဲပြီးတိုက်ခိုက်နှိမ်နင်းနေပါတယ်နဂျီးရီးယားအရှေ့မြောက်ကဘောနိုပြည်နယ်ထဲမှာနိုင်ငံနဲ့ချက်တပ်ဖွဲ့ဝင်တွေဟာဒီကနေ့တနင်္ဂနွေနေ့မှာဘိုကိုဟာရမ်ကိုနှိမ်နင်းတဲ့စစ်စင်ရေးစတင်ခဲ့တယ်လို့စစ်ဘက်ကလာတဲ့သတင်းတွေကဆိုပါတယ်ဒီIS အဖွဲ့ကိုတစ္ဆာခံသွားမယ်လို့ကြေညာခဲ့တဲ့ Boko Haram အဖွဲ့ကိုနှိမ်နင်းနေတဲ့ကင်မရွန်နဲ့နိုင်ဂျီးရီးယားတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးဒီချက်နဲ့နိုင်ဂျာတို့က Boko Haram အဖွဲ့ကိုနှိမ်နင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမဖြစ်ပြီးတော့ Engineer ကတော့ William Andre ဖြစ်ပါတယ်ရှင်။ VOA American အသံနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီအထိလိုင်းဒိုမီတာ30နဲ့40 48တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေချပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ခီထိုက်ပါ
This program has come to you from the Voice of America, Washington.